Nimyure kuduye pobhagavu Jezushin pobhuva bongha miyatan bewe jin Mimiru dwele re sinye khatay Chongja khatay kinyinya nime mujima diro Jeze cha mukhi luchin Dikesa nayaku masongya mima ponyya Numorna diya hoja bevaga Jene dadana ro ne Natao maya maze dine Goza da gre tatao donya Chauze shikhu ne Dabong la zan na ye Karene natao kuna guni Vivoa ila tisa kuna ye Sani ni ma Sarain daun yu Nyasa ja jaundai tu La yao piro Kudu kaungu kujara Kudu lung Kudu shimyana Kudu lungamya อาจารย์ท่านนี้เวจัญญาอาลลนเหมี่ยวหมู่ตารุโพนัยเห็นพุ่นเนี่ยชื่อจอเปียวไปบ้างเอียวัยจะดาจรณาบุญมณีเวสีมังเกอะริมาเหล่านี้เดตายกาอุสุไดกามะตอนนี้สีไหนตะมีด้วยนะดิสุและนะดิสุมีตาสุรุกะ อุสุเยเลเซชินิติมวยเนเมงราโกจองปิปิโรญาสัจจะจองไตตุลายอกปิโรตังฆารอชินเนตุเยชีหมองมาตังฆารอชินเนตุอายังคามาซ้วนโจซ้วนนี่แหละกามามุญญะโตแค่เวโพสัญญาสักกะตุจันจินสุเรกุตุกองโกจองเนมาชีเดยอกิปุโรสัญญาเนตะกวะอาลันโต จ้าจ้วยอย่างเดะตะการะมาป้องอาตระจุ้ยจุ้ยมวยเอกันจินสุเดกุตุกองหมู่ญัณณีคามาแลเวตังฆารอชินเนตุอาไม่เปียวดีผ่อยีญาสักกะตุดันจินสุเดกุตุกองหมู่เอรอตะยัตตาอะตั่วอายุซ้นณีซ้นญัณณีผ่อยีญาสักกะตุดันจะนาวิโรญาสัจจะจองไดนายกะเสียรออาแลเวมะเนปัยนา เป็นเดียเป็นลีผ่องดาวดาวจีมือดอกกุสะเดคีสีญาเนยะคุตะโกด้วยละมาเลยเวอินเดียไหนเนี่ยญี่ปุ่นไหนไหนมาရှိတယ်ဖျားရှင်ဖျားလောင်းဖွားတော်မြတ်လုံပင်းကြီးဒေတာဖျားဖြစ်တော်မူရဘုရားဒေတာတရားဥဒ္ဓမဆက်ကြဘောတော်မြတ်ဗာရာဏတိမြို့အလီမိဂရာဝန်တော် ဖျားရှင်ပြိဋိဘံဆန်တော်မူရကုသိနာယံဘုသောဒီတံဝေဇလိယလေးဌာနအပါအဝင်ပေါ့ဒီလေးဌာနကိုဗရဏအချင်းဖျားဘုရားရှင်ဖြစ်နေလှူဒန်းနေလို့ဂျာတယ်မှာရာဇကျိုးဝေလူဝန်ကြောင်းနောက်ပြီးတော့ဒီဒေသကုတ်တောင်မှာရှိတဲ့ဖျားရှင်ရဲ့ကျောင်းတော်ရတို့ဒါတွေလည်းပဲပါဝင်ကြဖြစ်သွားပါတယ်နာမည်ကတော့တံဝေဇလိယလေးဌာနဖျားဘုရားရှင်ဆိုပေမဲ့ ဒီရာဇကျိုးကြီးစဉ်တွေလည်းပဲပါသွားတယ်ဝေလူဝန်ကြောင်းတော်ရမှာဖျားရှင်တရင်တုံးတော်မူတဲ့ဒေသကုတ်တောင်ထိပ်ကကန္နာကုတိတိုက်တော်နေရာဒါတွေလည်းပဲပါသွားတယ်ပေါ့နောက်ဝေသာလီမြို့မှာလည်းဖျားရှင်ရဲ့ဓာတ်တော်တွေကိုထားတဲ့ဒီဝေသာလီမြို့ဝစီမင်းကြီးရဲ့ဓာတ်တော်တိုင်းနေရာတို့ဒုတိယတန်ခိုင်နာတင်သွားတဲ့ဝါလူပါဦးကျောင်းတော်နေရာတို့ဒါတွေလည်းပဲပါဝင်ပါတယ်တန်ဝေဇနီယလေးဌာနဆိ နောက်ပြီးတော့နာလန္ဒာကျောင်းတော်ဆိုတာအင်မတန်မှကြီးကျယ်ခန်းနာခဲ့တဲ့ကျောင်းတော်နေရာကိုလည်းပဲကြောက်တယ်။ခုနာလန္ဒာတက္ကသိုလ်မှာမြန်မာရဟန်းတော်တွေတန်ရင်သားတွေ80လောက်သင်ကြားနေတဲ့တက္ကသိုလ်တွေဒါတွေလည်းရောက်ခွင့်ပြခဲ့တယ်ပေါ့။နောက်ဆုံးထူးခြားချက်တစ်ခုကဘာလဲဆိုတော့ဖျားရှင်ကိုယ်တော်တိုင်45ဝါသတင်းသုံးတဲ့အခါမှာဖျားဖြစ်တော်မူတဲ့ချိန်ကနေပြိဋိဘံဆန်တဲ့ချိန်ဒီတက်တော်အပြင်35နှစ်အကျွဲဖျားဖြစ်ချိန်ကနေပြီးတော့တတ်တော်80ပြိဋိဘံဆန်တဲ့ချိန်ဒီနှစ်နှစ်ချိုက်ချိုက်တတ်တော်တွေကိုအများဆုံးခြေချွတ်တော်မူသွားတဲ့တာဝတိမြို့ဒီမြို့ကိုလည်းရောက်ခဲ့ရဒီမြို့မှာထင်ရှားတဲ့ကျောင်းတိုက်ဒီနှစ်နိုင်ကတော့တာဝတိနဲ့တာဝတိပြည်မှာဇေတဝန်ကျောင်းတော်နာတပင်ပင်ထေးဆောက်လုပ်တဲ့ကျောင်းတော်နဲ့နောက်ပြီးတော့ဝိသကကျောင်းတော်ကြီးဆောက်လုပ်တဲ့ပုဗ္ဗယုံကျောင်းတော်ဆိုဒီနှစ်ခုကတော့ထင်ရှားခဲ့သာသနာ့တော်နိုင်ဒါမှမဟုတ်ဝိသကရဲ့ကျောင်းကတော့ယခုချိန်မှာရွာကြီးဖြစ်သွားတယ်ဒီပေါ်မှာရွာတွေဖုံးလွှမ်းအိမ်တွေဖုံးလွှမ်းသွားတော့ ကျောင်းတော်ရဲ့နေရာလုံးဝမရှိတော့ဘူးပြောလို့ရတယ်ဇေတဝန်ကျောင်းတော်ကတော့ဘုံသူခုချိန်ရှေးအောင်သူတည်နာဌာနကနေပြီးတော့မူရင်းတိုင်းနဲ့ဒီတိုင်းနဲ့ပြင်းမစင်းနဲ့ထိမ့်သိမ့်ထားတဲ့အတွက်ယခုချိန်မှာဘုရားရှင်တရင်သုံးတော်မူသွားတဲ့ကဏ္ဍကုတိအိုယိုးနေရာမူလအိုယိုးမဟုတ်ပေမဲ့နောက်ထပ်အဆက်ဆက်60မြောက်လောက်ပြင်ထားတဲ့အိုယိုးတွေကိုဒီလိုပဲထားခဲ့တယ်ပေါ့ဒီနေရာမှာဘုရားရှင်19ဝါတရင်သုံးပြီးတော့တရားဟောတဲ့နေရာပေါ့ဒီနေရာမှာလည်းပဲမင်္ဂလာတုစားတဲ့တရားတွေဟောတဲ့နေရာမှာပဲအာလုံးရွတ်စွပူဇော်ခဲ့တယ်ပေါ့ဒါတွေဟာတန်ဝေဇနီးရဲ့လက်ဌာနမှာမပါဝင်မဲ့လို့အဓိကရောက်ခဲ့တဲ့နေရာ။နောက်မြတ်စွာဘုရားမြို့ထဲမှာပုရိပတ္တကိစ္စဆိုပြီးတော့ဆွမ်းခံကြွဆွမ်းဖုံးပေးတရားဟောပြန်လာတဲ့အခါမှာယဟန်နေဆွမ်းဖုံးပေးပြီးတဲ့ချိန်လောက်ရောက်လို့ဆိုကဏ္ဍကုတိတဲ့မဝင်ဘူးမှာခြေတော်ဆေးလေးရှိတယ်ဒါနေ့စဉ်လုပ်တဲ့အလုပ်။အဲ့ဒီခြေဆေးတဲ့ရေတွင်းနန်းလေးမှာပုံမှန်ကြီးတက်ထားတယ်တချို့ကလည်းဒီရေတွေဖက်ယူကြတယ်ပေါ့။အဲ့တော့ဒီရင်လေးလေးပြည့်တည်မြတ်စွာဘုရားတတ်တော်ကြီးများရှိတော်မှာခြေတော်ဆေးခဲ့တဲ့ခြေတွင်းနောက်ပြီးတော့မျက်ဆောင်တိုးလေးမှာမြတ်စွာဘုရားဒုံလဘတရား၅ပါးယဟန်နေကိုနေ့စဉ်သတိပေးတဲ့အပမာဒီနာပိတ်ကဝေတံပါတိထယဟန်တို့တဲ့မမေ့မလျော့တဲ့တတိလေးနဲ့နေကြဗုဒ္ဓဘာတော်ဒုံလဘလောကတမိန်လောကမှာဖျားပွင့်မှုဆိုတာခဲရင်နေနောက်ပြီးတော့လူဖြစ်ရဖို့ဆိုတာလည်းပဲခဲရင်နေသာသနာတော်နဲ့တွေ့ဖို့ဆိုတာလည်းပဲခဲရင်နေသာသနာတော်နဲ့တွေ့ဘုရားရပြီနဲ့လို့တန်ပတ္တိတရားတရားနဲ့ပြည့်စုံမှုမျက်စိနာနာတရားကိုစိတ်ဆုလက်ကိုယ်ရင်းကားတွေနဲ့ပြည့်စုံမှုဒီပြည့်စုံခြင်းတွေလည်းပဲခဲရင်နေနောက်ဆုံးမှာရှင်ဟန်ဖြစ်ရလည်းပဲခဲရင်နေဆိုပြီးတော့ခဲရင်နေတရား၅မျိုးဒီတုံ့ဘာတရား၅ပါးကိုဟောတဲ့နေရာမှာလည်းပလင်တော်ထိမ့်မှတ်တည်ရှိခဲ့တယ်ပေါ့အဲ့တော့ဒီဌာနတွေကိုလည်းပဲရောက်ဖြစ်ခဲ့တယ်နောက်ပြီးတော့မြတ်စွာဘုရားတကောဒီတိတ်ကြီးတွေနေနေနဲ့နေနဲ့တကောပြာရိယာပြားပြီးတော့တာဝရိဏနတ်ပြည်မိဘရဲ့ကျေးဇူးဆက်မယ်ဆိုပြီးတော့တာဝရိဏနတ်ပြည်ကိုဝါဆိုကာနိမိတကောပြာရိယာပြတဲ့အန္တံပဒီလိုခေါ်တဲ့ကန္တံပလို့ခေါ်တဲ့တရက်ဖြူဆုံးဒီနေရာတွေကိုလည်းပဲမှတ်တရနဲ့ဖူးမြော်ကြည်ညိုမှန်းဆလို့ရခဲ့တယ်ပေါ့အဲ့တော့ဒီကုသိုလ်ကောင်းမှုတွေကိုယနေ့ဥဆုံးတော်နေစီနိုင်လို့ပါဥဆုံးရဲ့၄စိတ်ရှင်နှစ်ပြည့်ဝိနေမင်္ဂလာကိုကြောင်းပြုပြီးတော့ဒီခီးစဉ်အတွက်အာလုံကုန်ကြခံပြီးတော့ကိုကျမ်းမှာစိတ်ချမ်းသာဖြစ်အောင်စီမံပေးပြီးတော့အာလုံလှူဒန်းခဲ့တယ်ဒါတွေကိုလည်းပဲပြီးတဲ့အတ္တဝါပေါင်းကိုညတန်းပေးဝေပြီးတော့မိမိတို့အတွက်ဒီကုသိုလ်ကောင်းကောင်းကြောင့်တန္တရာခီးကျင်လည်တဲ့အခါမှာမိကောင်းစေကောင်းနေနဲ့တွေးပြီးတော့မြန်မြန်ဆင်းရဲခက်တဲ့ကျုံကြီးရဲ့နေပြန်ကိုညံပြနေတဲ့သူတော်ကောင်းတွေနဲ့တွေ့ပြီးမျက်မှောက်ပြရပါလို့သူဆူတောင်းပြီးပြည့်စက်ချတာ။နောက်ပြီးတော့နာယကဆရာတော်6ပါးအားလည်းပဲတဘာတဘာနဲ့နဝကမ္မ9000ကျက်ဆရာပြန်နဝကမ္မ3000ကျက်လူတန်းကြ။အဲ့တော့အလုံးဟာအကြောင်းခံတာကတော့ဥဆိုးဦးရဲ့48နှစ်ပြည့်မွေးနေ့နေ့မှာကိုကြောင်းခံပြီးတော့ကုသိုလ်တွေအလုံးပြုကြတာ။အဲ့တော့ဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ဒီတရားလေးရဲ့ဆက်ဒီတန်ဝေဇနီးရလေးဌာနလည်းပဲနည်းနည်းလေးအချင်းချင်းဟောပေးပြီးတော့ပါမှာသာသနာ့ဝန်ထမ်းရှင်ရဲ့အဓိကလို့အဲ့ဒါလည်းပဲမြတ်စွာဘုရားရဲ့ခေမြတ်စွာဘုရားလက်ထက်ကအခြေအနေကိုသုံးသပ်တင်ပြပြီးခုခေတ်မှာဘယ်လိုလုပ်နေကြပြဒါလေးတွေကိုနှိုင်းချင်ပြီးတော့သင်ခန်းစာကြီးပြုပြင်ဖို့နောက်မြတ်စွာဘုရားလက်ထက်ကဆရာတကာဆက်ဆံရေးကဘလို့ရှိတယ်လေဆရာတွေရလည်းဘလို့ရည်ရွယ်ချက်နဲ့တရားတွေကိုဆက်ဆံတယ်လေတရားတွေရလည်းဆရာတွေဘုံမှာဘလို့ရည်ရွယ်ချက်နဲ့ဆက်ဆံတယ်လေဆိုတော့ဘုရားရှင်ရဲ့လက်ထက်ကဆက်ဆံပုံလေးကိုနည်းနည်းလေးနှီးမောင်းထိုးပြပြီးတော့မိမိတို့သင်္ကန်းစာယူနိုင်ဖို့ပြုပြင်နိုင်ဖို့မှားလာလို့ရှိရင်လည်းပြင်နိုင်မှုမှန်လို့ရှိရင်လည်းဝမ်းမြောက်ဝမ်းသာဖြစ်ဖို့ဒါလေးတွေလည်းနည်းငယ်ဟောပေးမယ်ပေါ့အဲ့တော့တန်ဝေဇနီးရလေးဌာနတော့အကျယ်ဘုန်းကြီးလည်းပဲဆရာတော်ဥညာနေတရာလောက်မဟောနိုင်ပါဘူးအဲ့တော့ဆရာတော်ဥညာနေတရာဟောထားတဲ့တရားကိုရအပြည့်စုံဆုံးပါပဲအဲ့ဒါကိုနားယူပြီးတော့ကောင်းကောင်းဘုန်းကြီးကတော့အာယုံမျိုးရနိုင်ယုံလောက်နင်းငယ်လေးပဲဟောပေးနေပို့အဲ့တော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကပရိနိဗ္ဗာန်ဆန္ဒနီးမှာအဲ့ဒီကုသနာယုံကြွပြီးတော့ကုသနာယုံမျိုးအနည်းမန္လာမင်းတို့ရဲ့ဥချင်းအင်ဂျင်ဥယျာဉ်တော်ကြီးထဲမှာအင်ဂျင်ပြူတွေနဲ့ပဲအောက်မှာညောင်ဆောင်ခင်တိုင်းပြီးတော့မြောက်ဖြောက်ပြူပေါင်းတဲ့ပြီးတော့ပြိဋိဘံဆန်ခဲ့တယ်ပေါ့ ခုဒီတန်ဝေဇနီယတုတ်တန်ဆိုတာအဲ့ဒီပြိဋိဘံစန္ဒာကဘုန်းကြီးတို့ကဆုံလားပြည့်အာယုံမတက်ခင်ပေါ့ဒီတုတ်တန်ဟောတာကတော့ညာဥပိုင်းနောက်ပိုင်းဒီနှစ်ချက်တဏှာကြီးတစ်သီလောက်ဖြစ်လေလို့ထင်ပါတယ်အဲ့တော့မြတ်စွာဘုရားကဒီတုတ်တန်ကိုပြိဋိဘံစန္ဒာကြီးမှာပဲယဟန်ဒီကိုဟောသွားတဲ့တုတ်တန်ဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားကဘယ်လိုဟောခဲ့တယ်ဆိုတော့စတ္တရိမာနိဘိကဝေတတတကုလဗုဒ္ဓတဒတနိယာနိတံဝေဇနိယာနိဌာနာနိတဲ့ဘိကဝေမဘုနိဗ္ဗာန်လူလားမြူတာမြူသမီးတို့ဘိကဝေယဟန်တို့များအိုချစ်သားတို့တတတတရာတရားနဲ့ပြည့်စုံသောကုလဗုဒ္ဓတမျိုးပေါင်းသားမျိုးပေါင်းသမီးကုလမန္တမျိုးပေါင်းသားမျိုးပေါင်းသမီးတီဒတနိယာနိကြည့်ရှုမှုမျောတိုက်ကုန်တော်တံဝေဇနိယာနိတဘုတ္တပညာမှုဆိုသောတံဝေကတရားကိုဖြစ်စေတတ်ကုန်တော်ဌာနာနိနေယာဌာနာတို့သည်ဤမာနိစတ္တာရိဤလေးမျိုးတို့ပင်တည်းမြတ်စွာဘုရားပြိဋိဘံစံသာနိမှာယဟန်ပရိသတ်ကိုအဓိကထားပြီးတော့ဟောခဲ့တယ်ပေါ့နောက်ပိုင်းမှာတန်ခိုင်နာတင်မထေရရတန်ခိုင်နာတင်ခဲ့လို့ဒီတုတ်တန်ကိုဘုန်းကြီးတို့ကပြန်လည်ပြီးတော့ဒါဟောကြားကြခြင်းဖြစ်တယ်မြတ်စွာဘုရားကယဟန်တို့တဲ့နောင်နာဘက်မှာတရားတရားနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးတွေဟာဒတနိယာနိတကယ်ကိုဖူးမြော်တိုက်ကုန်တော်ဖူးမြော်ဘူးရန်သွားတင်သွားထိုက်ကုန်တော်တံဝေဇနိယာနိသဝတ္တပညာဟုဆိုသောတံဝေကတရားကိုဖြစ်စေတတ်ကုန်သောဌာနာနိနေယာဌာနာတို့သည်ဣမာနိစတ္တာရိဤလေးမျိုးတို့ပင်သည်ယဟန်တို့တဲ့နောင်နာကမှာတရားတရားနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးတွေဒါလေးသတိထားเสียကောင်းပါတော့တရားတရားနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးတွေဟာကြည်ရှုတဲ့ကြည်ရှုတိုက်ဖူးမြော်တဲ့ဖူးမြော်တိုက်ဖူးမြော်ဖို့ရဲ့တကယ်ကိုသွားထိုက်တဲ့နေရာလေးမျိုးရှိတယ်အဲ့တော့ဖူးမြော်တဲ့ဖူးမြော်ထိုက်ရုံပဲလားဆိုတော့မဟုတ်တန်ဝေဇနိယာနိတဝတ္တပညာဟုဆိုတော့တန်ဝေကတရားကိုဖြစ်စေတတ်ကုန်တော်တဲ့ဒီတရားဌာနတွေတွားခုလို့ရှိရင်အံ့ဩပြီးတော့နောက်ပိုင်းမှာတန်ဝေကဉာဏ်နဲ့ရပြီးတော့တန်တရာထဲမှာထိတ်လန့်ပြီးတော့ဒီစိတ်တွေဖြစ်စေတတ်တဲ့နေရာဌာနပဲဒါလူတိုင်းတောင်မဖြစ်ဘူးတဲ့တတ္တတရားတရားရှိတဲ့မျိုးသားမျိုးသမီးမှာဒီစိတ်တွေဖြစ်မှာပဲတံဝေကဉာဏ်ဉာဏ်ရပြီးတော့ပါရမီတွေဖြည့်ပြီးတော့တန်ត្រာလိုကြောင်းဖြစ်တဲ့အများအကျိုးပါရမီကုသိုလ်တွေစီးပူးပြီးတော့နောက်ဆုံးမှာကျိုးရနိုင်တယ်လို့ဒီလိုဆိုလို့ရင်ဖြစ်ပါအဲ့တော့ဒီနေရာမှာတချို့ကပြောကြတယ်ပေါ့တံဝေစရိယလေးဌာနဖူးလို့ရှိရင်အပေတကားပိတ်တယ်လို့ဒီလိုပဲသူလူကိုလို့ပြောကြတယ်ဒီစာမှာတော့ကုလဗုဒ္ဓတမျိုးပေါင်းသားမျိုးပေါင်းသမီးဒီဌာနတွေကိုဖူးတဲ့ဖူးထိုက်တဲ့ဖူးဖို့ရန်သွားကိုသွားထိုက်တဲ့နေရာတံဝေဇနိယဖူးပြီးလို့ရှိရင်လည်းပဲတံဝေကတရားတွေမြတ်စွာဘုရားရဲ့ဖွားတဲ့နေရာရောက်ရင်မြတ်စွာဘုရားဒီနေရာမှာဖွားခဲ့တယ်ဖျားဖြစ်တယ်အများကျိုးကိုဆောင်ခဲ့တယ်နောက်ဆုံးမှာဘုံတော်နန္ဒကံတော်နန္ဒရှိပြီမဲ့နောက်ဆုံးတော့သေခြင်းတရားအောင်လည်းစင်ခံရတာပဲဆိုပြီးတော့ငါတို့လည်းပဲမသေးခင်မှာဖျားတော်မှဒါမျိုးဖြစ်ရတယ်ငါတို့လည်းပဲဒီတရားတွေခံရမယ်အဲ့တော့မသေးခင်မှာအများကျိုးရှိတဲ့အလုပ်ကိုကျိုးရှိတဲ့လုပ်နှစ်ဦးနှစ်ဝါကျိုးရှိတဲ့ပါရမီလုပ်တွေလုပ်မယ်ဆိုပြီးတော့ဒီလိုစိတ်တွေကိုဖြစ်စေတတ်တဲ့တန်ဝေကရစေတတ်တဲ့ဌာန၄ခုဒီနေရာ၄ခုဟာတဲ့လူတိုင်းတန်ဝေကဖြစ်သလားနောက်ပြီးတော့လူတိုင်းလည်းဒီနေရာသွားလို့ရှိရင်တကယ်ကုသိုလ်စိတ်ဖြစ်သလားပယ်ပိတ်သလားလို့မြတ်စွာဘုရားဟောတဲ့အချိန်မှာတတ္တတကုလပုတ္တတာလို့မြို့သားမျိုးသမီးရဲ့ဂုံလုံးနေရာမှာတတတတရာတရားရှိရမယ်တရာတရားရှိတဲ့မျိုးသားမျိုးသမီးဆိုပြီးတော့ဒီလိုဝိသေသနာမှပြီးတော့ဟောထားတာရှိတယ်ပေါ့ဒါကြောင့်မို့လူတိုင်းအတွက်မဟုတ်ပါဘူးလူတိုင်းအတွက်မဟုတ်တော့ဘယ်လိုပုဂ္ဂိုလ်အတွက်တုံးဆိုတော့တရာတရားနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးအတွက်ဒီဌာနတွေကဖူးမြော်တဲ့ဖူးမြော်တိုက်တဲ့ဖူးမြော်ပြီးရင်တန်ဝေကဉာဏ်ဉာဏ်ရပြီးတော့ကုသိုလ်တွေစတတ်တဲ့ဘုကျိုးစားအထောက်ခြင်းစိတ်သူအကျိုးကိုကျိုးပါရမီတွေကိုထပ်ပြီးတော့ဖြည့်ဆည်းပူးကျင်တဲ့စိတ်ကြိုးပွားစေနိုင်တာဟာတရားတရားရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒါကြောင့်မို့တရားတရားရှိဖို့သိပြီးတော့လိုအပ်ပါအဲ့တော့တရားတရားဆိုတာဘာလဲဆိုတော့ယရဏသုံးပါးကိုယုံကြည်ခြင်းအာကိုခြင်းဒါကအင်္ဂါ၃ချက်ဖရာတရားတန်ခါဒီပေါ်မှာယုံကြည်မှုပြည့်ဝရှိရနောက်နံပါတ်၄ကံတရားကိုယုံကြည်တယ်။နံပါတ်ကကံနဲ့ကံရဲ့အကျိုးကိုလည်းပဲယုံကြည်ပါတယ်။ဒီတရားတွေနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးတွေတွားလို့ရှိရင် ဒီနေရာတွေကတွားလဲတွားတိုက်တယ်တွားလိုက်တဲ့အတွက်အကျိုးတရားတွေလည်းပဲအများကြီးရသွားနိုင်တဲ့နေရာလို့မြတ်စွာဘုရားကဟောလိုလို့ဖြစ်တယ်။အဲ့တော့ဘုရားကိုယုံကြည်တယ်ဆိုတာဘာလဲဆိုတော့ဘယ်ဘုရားကတကူကြီးတယ်ဒီလိုတွားတာကိုပြောတာမဟုတ်ပါဘူး။ဘယ်ဘုရားကတော့လူတွေလုံးနဲ့တွားနေတယ်ဒါမျိုးပြောတာလည်းမဟုတ်ပါဘူး။မြတ်စွာဘုရားရဲ့ဂုဏ်တော်တွေအရဟံဂုဏ်တော်ဆိုလို့ရှိရင်လည်းပဲဒါနောက်ပိုင်းဘုန်းကြီးပြောပြအောင်မယ်။ကိရိတာတွေကင်းပြီးတော့စိတ်တက်တဲ့တည်ရင်ပြီးတော့ဖြူစင်တယ်။ဥပမာအဖြစ်အင်မတန်မှလေယာဉ်ကြီးဩဇာကောင်းတဲ့ပေါင်းမြက်တွေတန်ရှင်းတဲ့လေယာဉ်ထဲမှာစိုက်ကျိုးလိုက်ရလို့ရှိရင်ဘုန်းကြီးတို့အသေးနိုင်ပြီးဖွင့်ဖွင့်ထွားထွားနဲ့များများအမျက်ကြီးရပြီ။မြတ်စွာဘုရားရဲ့တန်တမ်းမှာလောဘဒေါသဆိုတဲ့ကိလေသာတွေကင်းစင်တယ်ဒါပေါင်းမြက်တွေကင်းစင်တယ်။သီလဓမ္မတွေပညာတွေတိတ်ပြီးတော့ကြီးကျယ်တယ်ဒါဟာညီဩဇာလွန်ကောင်းပါတော့။ဒီတိုင်းမှာပူဇော်လိုက်လို့ရှိရင်ဘုန်းကြီးတို့အကျိုးတွေသိပြီးတော့ရသွားတယ်။နည်းနည်းလေးပူဇော်ရုံနဲ့ဗမာတွေပြောတယ်လို့ဆိုရင်တော့ညောင်သေးလောက်လေးပူယုံနဲ့ညောင်ပင်ကြီးလောက်ကြီးအကျိုးဖြစ်ထွန်းတယ်။ဒီတိုင်းမှာနိဗ္ဗာန်ကြီးရစီနိုင်တယ်ပေါ့။ဒီလိုမြတ်စွာဘုရားရဲ့ဂုဏ်တော်တွေငါတို့ရဲ့တန်တမ်းမှာတော့မနဲ့တင်းလို့မျိုးလုံးလုံးဖွင့်လိုက်တဲ့တိုင်နဲ့ကိုယ့်ရဲ့ဆံမြင်ကိုကြည့်ပြီးတော့ကိလေသာတွေကတန်းတန်းစိတ်တိုင်းမကြတာတွေဒေါသတရားကိုယ်ကိုယ်ကိုစိတ်တိုင်းကြလို့ရှင်လောဘတရားဒီလိုဖြစ်တယ်လို့မြတ်စွာဘုရားမှာတော့ကိလေသာတွေကင်းစင်လိုက်တဲ့ဝါဒနာတုံမှမရှိဘူးဆိုပြီးတော့အဲ့ဒီလိုဂုံတော်သွင်းပြီးတော့မြတ်စွာဘုရားကိုရှစ်ခိုးပူဇော်တာဒါတရားတရားရှိတဲ့မျိုးသားမျိုးသမီးရဲ့လက္ခဏာပါဒီလိုတရားတရားစစ်မှန်မရှိဘူးဆိုလို့ရှင်အတုယောင်ကြီးတွေပေါ်လာတတ်တယ်အဲ့တော့ဘာဖြစ်လဲဆိုတော့အားဘယ်သူနေဘယ်ဖေရကတော့လူတွေပြများတဲ့ဒီသွားမှပဲဒီစိတ်တွေပဲတွန်းပြီးလို့ရှစ်ခိုးတဲ့ချိန်မှာဘုံတော်လေးမှမပေါ်ဘူးဆိုရင်တရားတရားစစ်ရှိတယ်လို့ပြောရတာခက်ပါတယ်ဒါကဖေရရှစ်ခိုးတာနဲ့ဖေရဖူးတာနဲ့ဆိုင်တဲ့ကောင်မှာဘုံတော်ဘောမှာဘုံတော်တွင်းပြီးလို့ရှစ်ခိုးရတယ်ပေါ့နောက်တရားတော်တွေကိုနာယူတဲ့ကောင်မှာလည်းပဲဒီတိုင်းပဲဒီတရားတော်ကနာဒီတရားတော်ဟာကြာနာရုံပင်အပူစင်၍နာကြလိုက်လို့ရှိရင်ဣရိတာတွေစင်သွားတယ်အိမ်မာနေလို့ရှိရင်မိမိလုပ်ငန်းနေနဲ့စီးပွားရေးနဲ့အဆင်မပြေလို့ရှိရင်လောဘဒေါသတွေဖြစ်တယ်ခုတရားလေးလာပြီးတော့ကြောင်းမှနာတယ်ဒီနာတဲ့အချိန်မှာကိလေသာကတော့စင်နေတာသိကြတာပဲတရားထဲမှာရုံဆိုင်လိုက်ဘာယုံမှမရှိဘူးဆိုရင်ဒီတရားရဲ့သဘောလေးတွေကိုမိမိရဲ့နည်းနည်းလေးအသိဉာဏ်တိုးသွားရင်ဒါတွေကကုသိုလ်တွေဖြစ်နေတာပဲနောက်ပြီးတော့ကျင့်လင်ချမ်းသာဒီတရားလက်တွေ့နည်းနည်းကျင့်နည်းနည်းချမ်းသာတဲ့တရားကြားနာတဲ့အချိန်မှလည်းပဲကိလေသာတွေဆင်းလို့အပူတွေဆင်းနေတယ်နည်းနည်းလေးကျင့်ကြည့်ရင်နည်းနည်းလေးချမ်းသာတာပဲသီလတရားနဲ့ကြည့်ကြည့်ဘာဝနာတရားနဲ့ကြည့်ကြည့်နောက်ဆုံးဘာဝနာတရားနဲ့ကြည့်လေမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအာရုံပြုပြီးတော့ဘုရားရှင်စီမှာထိုင်ပြီးတော့တရားလေးနည်းနည်းထိုင်ကြည့်ဘုရားရှင်ကိုအာရုံပြုတဲ့အချိန်မှလည်းပဲဘုရားရှင်ပေါ်မှာကြည်ညိုတယ်ကြည်ညိုတော့မြတ်စွာဘုရားခိုင်းနေခဲ့တဲ့အလုပ်တွေကိုလုပ်ချင်တယ်မြတ်စွာဘုရားမကြိုက်တဲ့လူတွေကိုရှောင်ကျဉ်ကျဉ်စိတ်ပေါက်လာတယ်။နောက်ပြီးတော့မြတ်စွာဘုရားရဲ့တရားတော်ကိုထိုင်လိုက်လို့ချင်း9မိနစ်တရားထိုင်ရင်9မိနစ်ကိလေသာတွေကင်းလို့ကိုယ်မှာလောဘဒေါသကင်းရင်သူများလည်းပဲဒီလောဘဒေါသကြောင့်ပူလောင်တဲ့ဟာတွေမပေးမိတော့ဘူး။ကိုယ်ချမ်းသာတယ်လို့ပဝန်းကျင်နဲ့ချမ်းသာသွားတယ်။နောက်ဆုံးမှာကိုယ်တန်တယ်မှာဒီကိလေသာတွေလည်းအမြင့်ပြတ်ကုန်ကြည့်။ကိုယ်ချမ်းသာတယ်လို့အလုံးတတ္တဝါတွေလည်းချမ်းသာတယ်။ကိုယ်လည်းပဲနောက်ဆုံးမှာအူနာတည်ရင်ခြင်းရဲ့ကျင့်တဲ့နေပြည်တော်မျက်မှောက်ပြုသွားတယ်ကျင့်လင်ချမ်းသာကျင့်ပြီးရင်တော့တဲ့သောတာပန်ဖြစ်ရင်တော့ပြောမယ်နဲ့ခုနကဘဝပဲပြည့်တယ်နေပြီနောက်မှဘုန်းကြီးတို့ဒီဒုက္ခကတိလုံးဝချုပ်ငင်းသွားတော့အဲ့တော့ဒီတရားတော်မျိုးကိုနာယူခြင်းတယ်ဆိုလို့ရှိရင်ဒါတရားတော်ကိုသိမြင်လို့တာဒီလိုမှမဟုတ်ဘဲနဲ့ဘယ်ဆရာတော်ဟောတာတဲ့စသည်ဖြင့်တရားပေါ်မှာနှလုံးမသွင်းမင်းနဲ့နန်းနေဒီပေါ်မှာနှလုံးသွင်းပြီးတော့ဘုံလိုက်နိုင်လို့ရှိရင်တော့ဒါတရားပေါ်လေယုံကြည်မှုပြည့်တယ်လို့ပြောရတာခက်တယ်အဲ့တော့ဒါတရားစစ်ရှိတယ်လို့ပြောလို့မရဘူးပေါ့ဒီပုဂ္ဂိုလ်တွေကြတော့ဘုရားမှုသွားတဲ့အခါမှာဒါတွေဟာတန်ဝေကတရားလည်းပဲမဖြစ်စေနိုင်အပေပိတ်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးနောက်တန်ဃာတော်ကိုယုံကြည်တယ်ဆိုတာလည်းပဲတန်ဃာတော်ဒီဆိုတာမြတ်စွာဘုရားကဖရားကိုကိုးကွယ်ခြင်းလည်းပဲတန်ဃာရဲ့နှလုံးသားထဲမှာတရားရရှိနေဒီတရားဖရားပဲအခရာတစ်လုံးဖရားတစ်စုလို့တော့ဆိုရရှိတာ။နောက်ပြီးတော့တရားကိုကိုးကွယ်ရင်လည်းတန်ဃာတော်ရှင်မြတ်တွေကိုပူဇော်လို့ရှိရင်တန်ဃာတော်ရှင်မြတ်တွေရဲ့နှလုံးသားထဲမှာရှိနေတဲ့ဓမ္မတွေကိုပူဇော်ပြီးသားဖြစ်သွားတယ်ပေါ့။အဲ့တော့တန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးကြောင့်တရားတွေနာခွင့်ရတယ်။ရှင်အာနန္ဒတို့ရှင်မာကတ္တဗတို့ကျေးဇူးကြောင့်ပြည့်တက်တဲ့ခုချိန်ထိဆရာသမားဆက်ဆက်ပင်မခံတို့မိမိတို့ကျင့်ကြံခွင့်ရှိသွားတယ်၊နာယူခွင့်ရှိသွားတယ်။ အဲ့တော့တန်ခါတော်ရှင်ရဲ့တည့်ရဲ့ဂုံတွေတန်ခါဂုံကိုးပါးဝင်မထားနဲ့ယခုပရိယတိပိဋကတ်သုံးခုမပြောက်ပြောင်းဆောင်းလျှောက်တဲ့ဂုံကိုကသိတ်ကြည်နေเสียကောင်းပါတယ်။ဘုန်းကြီးနည်းနည်းလေးပြောပြဘုန်းကြီးတို့ဗုဒ္ဓဘုရားဖျားဖူးတဲ့ခါမှာတိဘက်ဘုန်းကြီးတွေတိမ့်ချီပြီးတော့တွေ့ကြရတယ်ပေါ့မျိုးသမီးတွေရောဘာတွေရောအဲ့တော့သူတို့ရှစ်ခိုးတဲ့ခါမှာဒိုက်ထိုးထိုးပြီးတော့ရှစ်ခိုးတာဘုန်းကြီးဘာဖြစ်လို့လဲလို့နည်းနည်းလေးတွေးကြည့်ပြီ။သူတို့ကမဟာယာနတိုင်းပေါ့တရုတ်တို့တိဘက်တို့ဂျပန်တို့တောင်ကိုရီးယားတို့ဆိုတာမဟာယာနဖျားကတော့ဒီတစ်စီလဲပါပဲဘုန်းကြီးတို့ဒီမြန်မာနိုင်ငံထိုင်းနောက်ပြီးတော့ကမ္ဘောဒီးယားလောသီရိလင်္ကာဒါရီတို့တော့ထေရဝါဒလို့သတ်မှတ်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ထေရဝါဒဘုန်းကြီးတွေရှစ်ခိုးတာနဲ့သူတို့ရှစ်ခိုးတာတွေဒီတစ်ချက်လေးကိုကြည့်နောက်ပြီးတော့ရှစ်ခိုးတဲ့ဆောင်မှာသူတို့ကဘုံလေးတွေဗာလေးတွေနဲ့ပြီးပြီးတော့တရားလေးတွေဆိုနေတာလည်းပဲတွေ့ရတယ်ပေါ့ရှစ်ခိုးပြီဆိုရင်လည်းပြင်းပြင်းပန်းပန်းနဲ့တိုက်ထိုးပြီးတော့ရှစ်ခိုးတယ်။နောက်တရင်စာထဲမှာကြားရတယ်ပေါ့။ဖတ်တတ်တဲ့ဘုန်းကြီးတွေကပြောပြတယ်။ဘုန်းကြီးတွေပါတဲ့။ဒီဗုဒ္ဓဘာသာကိုသူနေတဲ့စီရင်နေပြီးတိုက်ထိုးပြီးတော့ရှစ်ခိုးလာတာရက်60ပြည့်ရင်ဗုဒ္ဓဘာသာရောက်မှာ။တိုက်ထိုးလိုက်။သူခေါင်းရောက်တဲ့နေ့မှာမတက်ရက်ပြီးတော့ရှစ်ထိုးလိုက်။အဲ့နေ့စဉ်ရှစ်ခိုးပြီးတော့မြတ်စွာဘုရားကိုတိုက်ထိုးပူဇော်ပြီးတော့လာတာသိကုသိုလ်ရတယ်ဆိုပြီးတော့ဗုဒ္ဓဘာသာကိုအေးချေချင်းချေချင်းတော့မဟုတ်ပါဘူးလေဒိုက်ထိုးလာတာဆိုတော့ရက်60ကြာမှရောက်မယ်လို့တရင်နေကြားပြရတယ်ပေါ့အဲ့တော့ဒါရီယာဘာဖြစ်လို့လဲလို့ဘုန်းကြီးနည်းနည်းစဉ်းစားကြည့်တယ်ဒါတန်ကတော့ရှင်မြစ်တည်းကျေးဇူးကြောင့်ဘုန်းကြီးတို့ဒီလိုမဖြစ်ရဘူးဘာဖြစ်လို့လဲဆိုတော့ထေရဝါဒဆိုတာကရှင်မကတ္တပမထေရှင်အာနန္ဒမထေဒီမထေဒီအတီးပြုတ်ပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားကိုဘယ်သူမှလည်းထည့်ပြီးတော့မဆွတ်နဲ့မြတ်စွာဘုရားရဲ့တရားတော်ကြီးအာလုံးပြည့်စုံနေတယ်။အဲ့တော့လူတော်လည်းထပ်မဆွတ်နဲ့။ပိုတယ်ဆိုပြီးတော့လည်းပဲနှုတ်မပြည့်နဲ့ဒီတိုင်းထားကြစို့ဆိုပြီးတော့ဒီတိုင်းကြင်ကြံကြလို့ဘုန်းကြီးတို့ခုချိန်မှာတန်ဃာတော်ရှင်မြတ်ကြီးထေရဝါဒနိုင်ငံရဲ့မူရင်းဖြစ်တဲ့မြတ်စွာဘုရားလက်ထက်ကအတိုင်းပဲတိတ်ပြီးတော့ဘာမှမတိမ်တော်သေးတဲ့တရားတော်ကိုသင်ယူတဲ့အခါမှာဩဒီလိုရှိခိုးရတယ်နောက်ပြီးတော့မြတ်စွာဘုရားကိုပူဇော်တဲ့အခါဒီလိုပူဇော်ရတယ်တရားထိုင်တဲ့အခါဒီလိုထိုင်ရတယ်ဆိုတာဒီတန်ဃာတော်ရှင်မြတ်တည်းရဲ့ကြီးစီးကြောင့်ဘုန်းကြီးတို့ဟာနိမိတ်နဲ့သိရတယ်ပေါ့ဒီမဟာယာနဆရာတော်ဒီတန်ဃာတော်ဒီကြတော့ဘာဖြစ်လဲဆိုတော့သူတို့ကကိုရှိခဲ့ကြတယ်ရအာမြတ်စွာဘုရားတော်ဟောခဲ့တာပဲဒီတရားတော့ဒီဌာနနဲ့မလိုက်ဘူးအဲ့တော့ဘာလို့တော့နှုတ်ပြလိုက်ကြစို့ဟောဘယ်တရားတော့လိုနေတယ်ဒါလို့ထည့်လိုက်ကြစို့သူတို့ကပြုလိုက်ပြင်လိုက်ပြုလိုက်ပြင်လိုက်နဲ့လာတဲ့အခါမှာဒီလိုနဲ့2500ကျော်လာတဲ့အခါမှာသူတို့ရဲ့ရှစ်ခိုးနီးနောက်ဖရာပူဇော်တဲ့အခါမှာလည်းပဲဆိုင်းလေးတွေ၊ဘာလေးတွေ၊ဘုံလေးတွေနဲ့ပူဇော်နီးဒါတွေကသူတို့မှပြင်လိုက်ပြုလိုက်နိုင်လောက်လာတဲ့အခါပိုတယ်ချင်းနှုတ်ပစ်လိုက်လိုတယ်ချင်းထည့်လိုက်အဲ့တော့သူတို့ကဒီလိုလောက်လာတဲ့အခါမှာခုချိန်မှာမူရင်းဖြစ်တဲ့မြတ်စွာဘုရားတရားတော်တွေနဲ့နည်းနည်းလေးဝေးသွားတဲ့အခါရှစ်ခိုးပုံကလည်းပဲတစ်မျိုးဖြစ်နောက်ပြီးတော့ပူဇော်ပုံမှာလည်းပဲဆိုင်းလေးပုံလေးနဲ့တမျိုးဖြစ်ပြီးတော့တမျိုးတမျိုးပွားပွားသွားတာဒီလိုနေပါပဲအဲ့တော့ငါတို့တန်ဃာတော်ရှင်မြတ်တည်းရဲ့ကျေးဇူးကသိကြီးပါလားဆင်းရဲနန္ဒရှင်မကတ္တပမထေရမြတ်ကြီးတွေကယဟန္တာဖြစ်တာတောင်မှတန်ဃာရင်တင်ပြီးငါတို့တောင်းဝန်ကျေးပြီလို့မယူဆပဲနဲ့တပည့်တွေကိုဆင်းရဲနန္ဒကဒီကနေ့ကတပည့်တွေကိုတင်ပေးပါဆိုယဟန္တာရှင်မြတ်ကြီးတွေကတောင်းဝန်ပေးဆင်းရဲနန္ဒလည်းပဲတောင်းဝန်ယူပြီးတော့ဒီကနေ့ကြီးတွေပို့ချရှင်ဥပါလိယလည်းပဲဝိနည်းငါးချက်ဟာသာသနာအသက်ဒီဝိနည်းငါးချက်ကိုရှင်ဥပါလိကတောင်းယူပြီးပို့ချပါဆိုပြီးရှင်ဥပါလိကနေပြီးတော့တပည့်တွေကိုပို့ချဒီလိုနဲ့ဥပါလိဓာတကောစီဝရှင်ဓာတကစတဲ့တပည့်တွေကိုပို့ချရှင်ဓာတကနေတပည့်ဆက်ဆက်ပို့ချနေဒီလိုနဲ့သာသနာဟာရည်စည်းကြောင်းက2550ပြည့်တော့ပါပြီမြတ်စွာဘုရားပြည့်နေပြီအဲ့တော့ထေရဝါဒတွေကဆင်ဆက်ပင်မခံပြီးတော့ခုလည်းပဲဘုန်းကြီးတို့လက်ထက်တွေမှာတောင်မြို့ကန္တောင်ဆရာတော်ပြည့်ရဲ့ကျမ်းစာတွေကြီးတပည့်တွေကိုသွန်သင်ဆုံးမတိုက်တာတွေဖွဲ့ပြီးတော့လက်ဆင့်ကျမ်းလာကြတာဒါအနိကပြောတာပါဒီမြင့်တန်ဃာတော်ရှင်မြတ်တွေဒီလိုပဲစူးစမ်းခဲ့ကြတာပဲအဲ့တော့ဒါကြောင့်တန်ဃာတော်ရှင်မြတ်တွေကျေးဇူးဟာတန်ဃာဘုံတော်ကိုးပါးကိုတာထားတော်တဲ့ဒီပရိယတ္တိမပြောက်ပြက်အောင်ပင်မခံဆောင်လျှောက်လာတာကိုကတိတ်ကျေးဇူးတင်စရာကောင်းတယ်အဲ့ဒီဘုံတော်တွေကိုအာယုံကြည့်ပြီးတန်ဃာတော်ရှင်မြတ်တွေကိုပူဇော်ကြမယ်လူတန်းကြမယ်ဆိုရင်ဒါဘုံတော်ကိုတည်တည်ချာချာယုံကြည်ပြီးတော့ပူဇော်ပြီးသားဖြစ်သွားပါတယ်ဒါကြောင့်မို့ဖရာကိုလည်းပဲယုံကြည်တရားကိုလည်းပဲယုံကြည်တန်ဃာကိုလည်းပဲနိမ့်နိမ့်ကကယုံကြည်ရင်ဒါတရားတရားဆက်ရှိတာပဲဒီလိုမှမဟုတ်ရင်တန်ဃာတော်ရှင်မြတ်တွေကိုကိုယ်တဲ့အခါဒီဘယ်ဆရာတော်ကဘာပွဲရတဲ့ တယ်ဆရာတော်ကဘာတဲ့စသဖြင့်ဘွဲရပြီးတော့ဘွဲနဲ့ထိုက်တန်တဲ့လုပ်ပြီးလုံနေပြီဆိုရင်တော့ကောင်းတော့ပေါ့ဒီလိုမှမဟုတ်ဘဲနဲ့ဘွဲတွေတော့ရပါရဲ့သာသနာလုံချစ်တဲ့ပရိယတ်ဤပฏิပတိအလုပ်ကိုမလုပ်ဘဲနဲ့ချာဟာရီလုပ်နေတာကိုသွားပြီးအာပေးမိတယ်ဆိုရင်တခါတည်းရင်မှားယွင်းသွားတတ်တယ်ကိုယ့်ရဲ့အပင်မှုဟာမှားယွင်းတဲ့ပဲပါသွားတတ်တယ်ဒါလေးတွေဟာဉာဏ်မပါတဲ့ကြည်ညိုမှုခေါ်ပါတယ်ဒါကြောင့်မို့ဒီဖရာတရားတန်ခါကိုကြည်ညိုတဲ့အခါမှာလည်းပဲအဲ့ဒီလိုဉာဏ်နဲ့တက်ဝင်ယုံကြည်မှတရားတရားစစ်ရှိတယ်လို့ခေါ်ရပါတယ်။နောက်ကံကံရဲ့အကျိုးကိုယုံကြည်တယ်ဆိုတာဘာလဲဆိုတော့ကံဆိုတာပုထုဇဉ်တွေအတွက်ကောင်းတဲ့ကံမကောင်းတဲ့ကံကောင်းတာလို့ရင်ကောင်းတာဖြစ်တယ်မကောင်းတာလို့ရင်မကောင်းတာဖြစ်တယ်ဒီကံနဲ့ကံရဲ့အကျိုးကိုယုံကြည်နေပြီဆိုရင်ဘုန်းကြီးတို့ဘာမှပြဿနာမတက်တော့ဘူး။ကုသိုလ်လုပ်လို့ရှိရင်လည်းတန်ဃာတော်ရှင်မြတ်တွေကိုယခုလိုလှူရဲဆိုရင်တန်ဃာတော်ရှင်မြတ်တွေဒီငါတို့ရဲ့ကုသိုလ်ကိုဖုံးပေးသုံးဆောင်ပြီးတော့စာသင်စာကြတရားထိုင်ကြရတဲ့ပြည့်ဉာဏ်ဉာဏ်ဒီပြည့်ဉာဏ်ဉာဏ်နဲ့တစ်ဆင့်ပါရမီကျင့်တန်ပြီးတော့မဟုတ်နိုင်မှမျက်မှောက်ပြုပါစေဆိုရင်ဘုန်းကြီးတို့ဒါတွေကကံကံတကယ်ယုံကြည်ရာရောက်သွားတယ်။ဒီကံလို့ရင်ဒီကောင်းကျိုးဆိုတော့ကိုယ်စီလာမှာယုံကြည်နေဖို့ပဲလိုတယ်တောင်းတဖို့မလိုပါဘူး။ဒီကျိုးကဒီလိုပဲပြန်ပြီးတော့ဖြစ်သွားတာပါ။အဲမယုံယုံတော့ဘာဖြစ်လဲဆိုတော့ဘုန်းကြီးတို့ကဗုဒ္ဓဘာသာရောက်တော့မြတ်စွာဘုရားပွင့်တော်မူတဲ့ဗောဓိညောင်ပင်ရင်မှာပက်ကားပြီးတော့ထားရတယ်လူတွေမဝင်ရအောင်။ဘာဖြစ်လို့လဲလို့စုံစမ်းကြည့်လို့လူတွေရဲ့မြေတွေကိုတူးယူလွန်းလို့တဲ့ကြံ့ရည်ဖြစ်မှဆိုးလို့တဲ့။ဒါဘာသဘောတက်ရောက်တယ်ဆိုဘုန်းကြီးနည်းနည်းစဉ်းစားကြည့်ပြီးကံကံရဲ့ကျိုးကိုသိပြီးတော့မယုံညာရောက်သွားတယ်။ဒီမြေကိုယူလိုက်မှကို့မှာအောင်မြင်မယ်။ဒီလိုတွေသွားတွေ့တာဆိုတာဒါမြေကြီးတာဟွာမဟုတ်ပါဘူးကံမဟုတ်ပါဘူးဘုန်းကြီးတို့ကောင်းတာလို့ညိုခြင်းလို့ရှိရင်ကောင်းတာတွေလုံရုံနဲ့ရှိတယ်ကောင်းတာလုံလို့ရှိရင်ကောင်းတာကိုမတောင်းတာလဲသူကသူပြေသွားတာကောင်းတာလုံလို့ရှိရင်ကောင်းတာပြေတယ်လို့မကောင်းတာအကုသိုလ်တွေလုံရင်လည်းဒီမြေကြီးလည်းအကုသိုလ်ရဲ့အကျိုးဟာဖြစ်မှာပါပဲဒါကြောင့်ဘုန်းကြီးတို့ဒီဒီလိုယူတဲ့တော့ခုကံတလူဖျားစကိုင်းပါဆိုလို့ရှိရင်လည်းကြောက်ကြီးတွေဖြစ်ဖြစ်သွားတယ်မြေတွေယူကြနောက်တစ်ခါဘေးရမြေတွေပြန်ပြီးတော့ထဲကြတယ်ဒီလိုနဲ့လုံးတယ်လိုက်လိုက်ဒါဝန်ဘုန်းကြီးတို့ဒီကံကံရဲ့အကျိုးတရားကိုယုံကြည်မှုအားနည်းတယ်လို့ကောက်ချက်ချရင်မှန်တယ်လို့ယူဆတာတကယ်ယုံကြည်တဲ့ပုဂ္ဂိုလ်ကကိုယ်လုံးမှကိုယ်ဖြစ်မှာဒါရီယဗဒနာမဟုတ်ဘူးဆိုပြီးတော့ဒီအောက်မှာသွားပြီးတော့တရားထိုင်ရင်တည်းဖရာရဲ့တပည့်ညီတဲ့ညီအာယုံပြုခြင်းပြုမယ်ပေါ့ဒါရီယကံကံရဲ့အကျိုးကိုယုံကြည်တာဒီလိုယုံကြည်မှလည်းပဲဘုန်းကြီးတို့တရားတရားရှိတယ်လို့ခေါ်ပါတယ်ဒီလိုတရားတရားရှိတဲ့မျိုးသားမျိုးသမီးတွေသွားပြီးတော့တန်ဝေဇနီရဲ့လေးဌာနဖူးမှလည်းမြတ်စွာဘုရားမိန့်တော်မူတယ်လို့ဒီပုဂ္ဂိုလ်ရဲ့ဖူးတင်ဖူးထိုက်တယ်တဲ့ဖူးပြီးတော့ဘာဖြစ်လဲဆိုတော့တန်ဝေဇနီယာဏိဌာနာဏိတံဝေဇနီယံတဝတ္တပညာဝိသုတတံဝေကရတိယကိုဖြစ်စေတတ်ကုန်သောဌာနာနိဌာနာတို့သည်ဣမာနိစတ္တရိဤလေးမျိုးတို့ပင်တည်းဒီလိုမျိုးသားမျိုးသမီးတွေသွားမှပို့ပြီးတော့အကျိုးရှိပါတယ်သူသွားလို့ကိုသွားတယ်ကိုသွားလို့သူသွားတယ်အာတော့ရောက်ခုတဲ့ဒါလောက်ကလေးနဲ့ညီကြီးလေးယူခဲ့ရုံနဲ့ဒါဒီအကျိုးတွေမရမြောက်ဘူးမြတ်စွာဘုရားဒါကြောင့်တတ္တတာလို့ဝိသေသနာမှားတာဒါတွေမြင်လို့ဖြစ်ပါလေအဲ့တော့ဒီမြတ်စွာဘုရားကမျိုးသားကောင်းသားမျိုးကောင်းသမီးတွေတရားတရားနဲ့ဖရာကိုလည်းပဲနှစ်နှစ်ကာကယုံကြည်တယ်တရားတော်ကိုလည်းပဲတကယ်ယုံကြည်တယ်တန်ခါတော်ရှင်မြတ်တည်းရဲ့ဂုံကိုလည်းပဲတန်ခါဂုံတော်ကိုပါပါဝင်ပရိယတ်တိကိုခုနဆောင်ခဲ့တဲ့အဲဒီဘုန်းကြီးပြောပြတယ်ဒီဂုံတွေကိုယုံကြည်တယ်ကံရဲ့ကံရဲ့အကျိုးကိုလည်းပဲယုံကြည်တယ်ဒီလိုမျိုးသားမျိုးသမီးတွေသွားပြီဆိုလို့ရှိရင်တော့ဒီဌာနတွေကတကယ်ကိုပဲတန်ဝေကတရားတွေဖြစ်စီပြီးတော့ပါရမီတွေတိုးပွားမှာပဲတဲ့အဲ့တော့ဘေဌာနတွေလို့ဆိုတော့ကတ္တမာနိစတ္တာရိဣဒာတထဂတောဇာတောတိဘိကဝေတတ္တတာကုလပုတ္တတာတတနိယံတံဝေဇနိယံဌာနံဣဒာဤလုံမီနီအယက်၌လုံမီနီရှိမှရှိတဲ့အင်ဂျင်တော်ရဲ့၌တထဂတောဘုရားရှင်ကိုယ်တော်မြတ်သည်ဇာတောမူဖတ်တော်မူခဲ့ပြီတဲ့ဩလုံမီနီအင်ဂျင်တော်ရဲ့ဟာမြတ်စွာဘုရားရှင်သွားပြီးတော့ဒီတံဝေသနီရလေးဌာနပြုတဲ့အခါမှာဒီနေရာဒီဌာနဟာဘုရားရှင်မွေးဖွားတော်မူခဲ့တဲ့အရာမွေးဖွားပြီးတဲ့အခါမှာဘာတွေကျွမ်းဝခဲ့တယ်ဆိုတော့အကောဟာမတမိစေထောဟာမတမိပိထောဟာမတမိလောကမှာငါဟာအကြီးဆုံးအမျက်ဆုံးအသားဆုံးဆိုပြီးတော့စကားကြီးသုံးခုကိုကျွမ်းဝခဲ့တဲ့နေရာခုဒီရိဒံမှာလောကမြေကျေးဇူးကြောင့်ဒီနေရာမှာကြောက်တိုင်းနေတွေ့ရဘုန်းကြီးတို့ကုလသမဂ္ဂတွင်ဦးချုပ်ဦးတန့်ရဲ့က ုလသမဂ္ဂတွင်မှုချုပ်ချက်စင်တော့ကဒီနေရာလာတည်ဌာနလာပြီးတော့ဖူးပြီးတော့နောက်ဆုံးမှာဒီဘောဆိုးရတဲ့မေတ္တာရက်ခံရတဲ့ဒီနေရာမှာတောင်မြောက်၃မိုင်အရှိနောက်၃မိုင်ဆိုပြီးတော့ဒီလုံပြီးဒီဒေတာကိုတတ်မှတ်ပေးထားတယ်ပေါ့ခုတော့အင်ဂျင်ပင်ပြီးတော့မရှိတော့ပါဘူးပြန်ပြီးတော့စိုက်ထားတဲ့အင်ဂျင်ပြုပင်လေးပဲနည်းနည်းရှိသည်ဘာတော်ကြီးဖြစ်နေလို့ဆိုတော့ရင်းတိုက်တော်ကြီးဖြစ်နေပေါ့ရင်းပင်ကြီးပေါက်ပါရရင်းတိုက်ပင်ကြီးပေါက်ပါကြတဲ့တော်ကြီးဖြစ်ပါအဲ့တော့ဒီဌာနဟာဘုန်းကြီးတို့သွားတဲ့အခါမြတ်စွာဘုရားဒီနေရာမှာဖွားမြင်တော်မူခဲ့တယ်ဖွားမြင်တော်မူပြီးတော့လောကမှာစကားကြီးတုံ့ပြန်ကြုံသွားပြီးတော့လာခဲ့တဲ့နေရာသိပြီးတော့ဘုန်းကံဘုန်းရှင်ပြန်ရှင်နေရာဆိုပြီးတော့မှန်းစာပြီးတော့ပူဇော်ပြီးတော့အဲ့ဒီနေရာမှာဖွဲ့ပြီးတရားလေးပဲထိုင်ခဲ့ကြတယ်ပေါ့အဲ့တော့ဒီနေရာမှာပွားနေခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ဟာနောက်ဆုံးတော့ဇာတိဇရာဗျာဒိမရဏအိုနာတေးရီနဲ့ဆုံးသက်သွားတယ်။အဲ့ဒီပရိနိဗ္ဗာန်မဆန်ခင်ဆက်ကြမှာမြတ်စွာဘုရားဟာသူမတူအောင်ဆွမ်းဆောင်ခဲ့ပါလားဆိုပြီးတော့ဒီဟာလေးကိုအာယုံပြုမြတ်စွာဘုရားတတ်တော်၈၀ပြည့်တဲ့အချိန်တရားတွေဟောသူများကျိုးကိုဆောင်ရွက်ပြီးတော့နောက်ဆုံးတော့ပရိနိဗ္ဗာန်ဆန်သွားတဲ့နေရာ။အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကြီးတော်မှာဒီလိုထူးထူးခြားခြားမွေးဖွားပြီးတော့ဒီလိုအကျိုးတွေကိုထူးထူးခြားခြားဆောင်ရွက်ခဲ့တယ်နောက်ဆုံးမှလည်းပြိဋိဘံဆင်းရဲရတယ်။ငါလိုလူကတော့ဒါတွေဖြစ်မှာမဖြစ်ခင်မှာငါတို့လည်းပဲအများကျသူများကျကိုအကျိုးကိုဆောင်ရွက်ခြင်းအပြင်ပါရမီတွေဖြည့်မယ်။ဖြည့်ပြီးတော့နိဗ္ဗာန်ရောက်ကြောင်းတည်းကိုတတ်နိုင်နေတာကျင့်မယ်လို့ဒီလိုစိတ်သက်လေးနဲ့ပူလို့ရှိရင်လည်းပဲအဲ့ဒီနေရာဟာကုသိုလ်တွေတည်ပြီးတော့တိုးသွားပါလေ။ဒါမျိုးတွေကိုလည်းပဲအာရုံပြုရတယ်ပေါ့။အကျယ်ရောဆရာတော်ဥညာဉ်တွေတရားဟောထားတော့ဘုန်းကြီးကမပြောတော့အဲ့ဒါဒါပထမဌာနနိဗ္ဗာန်နိုင်ငံဘက်အိန္ဒိယ96မိုင်ကွာလောက်မှာရှိပါတယ်ဒီနေရာကိုသွားပြီးတော့ပြုလို့ရှိရင်ဒီလိုလေးတယ်လုပ်ငန်းလုပ်ပါတယ်ဆိုတဲ့ပုံစံတွေစာပေါင်းများစွာဝိရိယကောင်းပြီးတော့ပရတဘုံတော်လိုဒီလိုဘုံတော်တွေနဲ့ထိုက်တန်အောင်လှုပ်လှုပ်သွားတယ်နေမနာညာမာတတဝရရဲ့အကျိုးကိုကျင့်တယ်နောက်ဆုံးမှာပရိနိဗ္ဗာန်ဆံမဲ့ညတဲ့တရားတွေဟောတရားတွေပြသွားတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ဘုရားရှင်တော်မှာပရိနိဗ္ဗာန်ဆံရသေးတယ်အဲ့တော့မြတ်စွာဘုရားပြိဋိဘံမဆံခင်လှုပ်လှုပ်သွားတယ်လို့မာတို့လည်းပဲဘုရားရှင်ရဲ့တတိတာဝကပြီးပြီးမသေးခင်မှာအများအကျိုးမိသားစုအကျိုးတိုင်းပြည်အကျိုးလောကအကျိုးသာသနာအကျိုးကိုတက်နိုင်နေမြထမ်းရွက်ပြီးတော့ပါရမီတွေဖြည့်ဆည်းပြုမယ်တက်နိုင်နေမြတရားထုတ်မယ်ဆိုတဲ့စိတ်လေးမွေးမြူလို့ရှိရင်ဒီဌာနဟာဘုရားတို့မျက်စိတဲ့တယ်မှာလည်းပဲနောက်ဆုံးမှာမိမိမျက်စိမိတ်တဲ့ပေတဲ့ချိန်ဒီဌာနလေးတွေမြင်နေလို့ရှိရင်ဒါရီအကုသူတွေသွားပြီးတော့ကြည့်တဲ့နေရာပိဋိဓမ္မတော်ကမြင်ရဲ့ကျေးဇူးကြောင့်နေရာစစ်မှန်၄ပါးတွေ့ကြရတယ်ပေါ့အစ်စ်မှန်လည်းပဲဖြစ်လောက်ပါတယ်ဒီလိုဌာနတွေတွေ့ကြရတာကိုယ့်အတွက်ဝမ်းသာစရာဒါကြောင့်မြတ်စွာဘုရားဒီနေရာတွေဟာတရားတရားရှိတဲ့ပုဂ္ဂိုလ်တွေဖူးမြင့်လို့မျောတင်ဖူးမြော်ထိုက်တဲ့နေရာသွားတင်သွားထိုက်တဲ့နေရာတွေပါလို့ဟောကြားခဲ့ခြင်းဖြစ်တယ်ပေါ့နောက်ဒုတိယနေရာဘာလဲဆိုတော့ဖျားပွင့်နေတယ်ဘာလဲဆိုတော့ဣဒာတထာဂတောနုတတံသမ္မာသမ္ဗောဓိဣတံဗုဒ္ဓောတိဘိခဝေတတတကုလဗုဒ္ဓတဒတနိယံသံဝေဇနိယံဌာနံဣဒာဤဘောဓိပင်ဤနိပါ၌ဘောဓိပင်ခြေရင်၌တထာဂတောဘုရားရှင်ကိုတော်မြတ်သည်အနုတတံအတူမရှိမြတ်သောသမ္မာသမ္ဗောဓိအရတမဉ္ဇံတပ္ပညုတဉ္ဇံကိုဣတံဗုဒ္ဓောထိုးတွင်သိတော်မူခဲ့ပေ၏ဣတိတို့နှလုံးသွင်း၍ဣတိတို့အာယုံပြု၍တတတကုလမုဒ္ဒတာတရာတရားနှင့်ပြည့်စုံတဲ့မျိုးကောင်းသားမျိုးကောင်းသမီးဤမျိုးကောင်းသားမျိုးကောင်းသမီးသည်တတဏီယောကြည်ရှုသင့်ကြည်ရှုတတ်သောတတဏီယောကြည်ရှုဖူမျိုးဝေယံသွားထိုက်သောတံဝေဇနီယံသောတပညာဝိဇ္ဇောသောတံဝေကရိယာဟုဖြစ်စေတတ်သောဌာနံဌာနာကြီးဖြစ်ပါ၏ဤဒီလိုဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဗျာသည်အဝဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်ဒီဒုတိယဌာနလည်းတိတ်ပြီးတော့ကြီးညိုစရာကောင်းတော့ခုဘုန်းကြီးတို့နေရင်သာမြတ်ပတ်အရှိတ်ကိုမျက်နှာမူပြီးတော့ဗောဓိပင်ကြီးပေါက်တဲ့အောက်မှာမြတ်စွာဘုရားကဒီနေရာမှာဖျားဖြစ်ခဲ့ပါတယ်ခုတော့ဘုန်းကြီးတို့တိတိဓမ္မတော်ကမင်းကြီးရဲ့ဇေရီတီအဲ့ဒါကိုဘုန်းကြီးတို့မြန်မာနိုင်ငံမင်းတို့မင်းကြီးရဲ့ပြန်လဲပြီးတော့ပြုပြင်ထားတဲ့အတွက်ကြီးညိုဝေရဖူးတွေ့နေရတယ်ပေါ့အဲ့ဒီဘောဓိပင်ကလည်းပဲဘုန်းကြီးတို့စတုထမျိုးဆက်ဖြစ်တယ်ပထမမျိုးဆက်ကလည်းပဲတိတိဓမ္မတော်ကမင်းကြီးလက်ထက်မှာမိဖုရားတွေကလှည့်ပြလိုက်လို့မရှိတော့ပြန်ပြီးတော့အတက်ပေါက်ပေါက်ပြီးတဲ့အခါနောက်တတိယမျိုးဆက်ကလည်းပဲဘာသာရှင်တွေလက်ထက်မှာလဲခံရတယ် တခါအရာပြန်ပေါက်လာတဲ့အခါမှာဒီတတိယမျိုးဆက်ဗောဓိပင်ကတော့လိုလိုပဲအသက်ကြီးလို့အိုးပြီးတော့နောက်ဆုံးမှလဲသွားတယ်ပေါ့အဲ့ဒါကိုဘုန်းကြီးတို့မျိုးစေ့ယူပြီးတော့အင်္ဂလိပ်ကျောက်စာဝင်တယောက်ကဒီနေရာမှာသရုတ်တမျိုးဆက်ဖြစ်နေပြန်ပြီးတော့ပြုလို့ခုလက်ရှိဗောဓိပင်ကိုတွေ့ခဲ့ရတယ်ပေါ့အဲ့တော့ဒီဗောဓိပင်အောက်ကိုရောက်ပြီးဆိုလို့ရှိရင်ရှစ်ခုအာယုံယူပြီးတော့မြတ်စွာဘုရားဖျားဖြစ်တဲ့နေရာအဲ့တော့ဘုရားဖြစ်တဲ့နေရာမှာအာယုံလေးနည်းနည်းပြုပြီးတော့ဘယ်လိုပြုရမလဲဆိုတော့ဒီနေရာမှာမြတ်စွာဘုရားရှေ့ဘက်လဲပြီးတော့ညနေလေးရနေပြီးတော့ဒီမျက်စုပ်ရှေ့စုပ်ကိုလှူခံခင်းပြီးတော့ထိုင်နေတယ်ပေါ့နှုတ်ကနာဆောင်ကလည်းပဲဖုံးပေးပြီးတော့ထိုင်နေတယ်ထိုင်ပြီးတော့ဘုရားဖြစ်တယ်ဆိုတော့ဘုန်းကြီးတို့ဒီနေရာလေးမှာအာယုံပြုတဲ့နေချက်ကဘုန်းကြီးတို့ဘာအာယုံပြုရမလဲဆိုတော့ဘုရားဆိုတာဘာလဲဆိုတာဒါလေးကိုသိဖို့နည်းနည်းလိုသွားတယ်ပေါ့ဒါလေးသိလို့ရှိရင်သိပြီးတော့အာယုံပြုရတာကောင်းတယ်အဲ့တော့ဒီလိုဖျားဆိုတာကိုသိဖို့ရန်အတွက်နှိုင်းရှင်ချက်ကလေးတွေပေးရမှာကရိုးရိုးပုထုဇဉ်ပုဂ္ဂိုလ်နောက်ပြီးတော့အရိယာပုဂ္ဂိုလ်နောက်ဆုံးဖျားဆိုတာဒီသုံးချက်ကိုအစဉ်တိုင်းနှိုင်းရှင်ကြည့်လိုက်လို့မြတ်စွာဘုရားသိပြီးတော့ကြီးညိုစရာကောင်းတာတွေ့ရနောက်တစ်ချက်ထူးခြားချက်ကဘာလဲဆိုတော့ဒီနေရာမှာပဲနောင်ပွင့်တော်မူအရိမတ္တရာဘုရားလည်းပဲဒီဘောဓိပင်ပေါက်တဲ့နေရာမှာပဲဂံကောပင်ပေါက်ပြီးဒီနေရာမှာပဲဖျားဖြစ်သူရောက်ပါတော့နောက်ပြီးတော့ကကုတံကောနကုံကတ္တဗဗျာရှင်သုံးစုလည်းပဲသူ့ရဲ့ဘောဓိပင်တိတိရေတပန်းမင်းတို့ဘာတို့ဒီနေရာမှာပေါက်ခဲ့ပြီးတော့ဒီနေရာမှာပဲဘုရားဖြစ်ခဲ့တယ်ပေါ့အဲ့တော့ဒီဘုန်းကြီးတို့ရဲ့ဘုရားရှင်ပါဝင်ဘုရားလေးစီပါဒီနေရာမှာပဲသူ့ရဲ့ဘောဓိပင်ကြီးနဲ့တပ်ပိဋကတ်ညံကိုရပြီးလောကကျူကိုစပြီးတော့ဆောင်ရွက်ခဲ့တဲ့နေရာပဲအဲ့တော့ဘူမိနတ်တန်အောင်မြေလို့ပြောလို့ရပါတယ်နောက်ရိမိတ္တရာဘုရားလည်းပဲဒီနေရာမှာဂံကောပင်ပေါက်ပြီးတော့ဒီဂံကောပင်ခြေရင်းပါပဲဘုရားဖြစ်တဲ့ပြည်ပြညာမျိုးရအောင်ပါအဲ့တော့ဘုရားဖြစ်တယ်ဆိုတာဘာလဲဆိုတာသိဖို့ရအတွက်ဘုန်းကြီးတို့ပထမပုထုဇဉ်စဉ်ကိုစဉ်းစားကြည့်လိုက်ပုထုဇဉ်လေဆိုတာဘုန်းကြီးပြောတယ်လို့ပဲကိလေသာတွေဒင်းချင်းပြည့်နေကြတယ်မဟာကုသိုလ်ကုသိုလ်စိတ်တွေလုံးတဲ့အခါမှာတည်ငါပယ်သွားတယ်ပြီးရင်အကုသိုလ်တွေကပြန်ပြီးတော့ရောက်လာတယ်ဒါကြောင့်မို့ကိလေသာတွေတော်တော်များများပြည့်နေတဲ့ပုဂ္ဂိုလ်ကိုပုထုဇဉ်လို့ဒီလိုခေါ်ရပါတယ်ဒါကြောင့်မို့ပုထုဇဉ်ဆိုတာဘာလဲကိလေသာတွေဖြစ်များတဲ့ပုဂ္ဂိုလ်နည်းနည်းလေးဇံရသွားလို့ကိလေသာကျဲသွားလဲဇံပွေသွားရင်ကိလေသာတွေပြန်ဖြစ်တာပဲဒါကြောင့်ပုထုဇဉ်ဘုရားစိတ်မချရဘူးတဲ့ပြမပြီမှာတဝင်းဝင်းဝဲစခြင်းမှာတရှိန်ရှုံဆိုတာကိုပြောတာပါဒီကိလေသာတွေကမြစ်ပြက်ပဲမှာစိတ်ချရတယ်အဲ့တော့အများနဲ့ပုထုဇဉ်လည်းပဲတတိနဲ့နေလို့ရှိရင်တော့ကိလေသာကင်းနေတာပဲတတိပြောက်သွားတာနဲ့ကိလေသာပြန်ရောက်တာသူကသူတရားထိုင်မှုတာမထိုင်မှုတာဒါတွေနဲ့တိတ်ပြီးတော့မပတ်သက်ဘူးအလေးချင်ရင်တိတ်ပြီးတော့အရေးကြီးပါတယ်အဲ့တော့ပုထုဇဉ်တွေသိသွားတော့ပုထုဇဉ်ဆိုတာကိရိတာတွေဖြစ်များတယ်အများတန်းကိရိတာတွေနဲ့ပျော်မွေ့နေတဲ့ပုဂ္ဂိုလ်ကပုထုဇဉ်အဲ့တော့အရိယာဆိုတာဘာလဲဆိုတော့အနေဆုံးသောတာပန်အမြင့်ဆုံးရဟန္တာပုဂ္ဂိုလ်သူတို့ကြတော့သောတာပန်ဆိုရင်ကိရိတာတွေနဲ့အတ္တကြီးမှုတွေပါသွားပြီးအများကျိုးတွေဆောင်ရွက်ခြင်းနဲ့စိတ်တွေများလာတတ်တယ်ဒါကြောင့်ပုဂ္ဂိုလ်ကိုအရိယာနဲ့တူချင်လို့ရှိရင်မျက်မျက်တက်တက်ကြည့်တတ်ရတယ်။ဒါဆိုရင်တက္ကဋ္ဌိထိထိုက်တလို့ပါသွားတဲ့အတွက်အရိယာနဲ့တဆင့်တူသွားတယ်။တရားတော်လူချင်းမရဲ့တိတ်ပြီးတော့အတ္တကြည့်ရင်ငါချမ်းသာဖို့ပဲဆိုရင်ဒီပုဂ္ဂိုလ်ကတရားလူချင်းတယ်လို့ဗဇက်ကတော့ပြောနေတယ်။တကယ်တော့တက္ကဋ္ဌိလက်တွေ့မပယ်သေးဘူးပေါ့။အဲ့တော့သောတာပန်ဖြစ်သွားရင်တက္ကာယဒိဋ္ဌိပယ်သွားတယ်။တက္ကာဒိဋ္ဌိပယ်သွားရင်ငါတဘောကိုတဲ့စိတ်နဲ့ပြီးတော့အလုံးမြတ်တဲ့စိတ်တွေရောက်သွားပါတယ်။ဝိသိကိစ္စလည်းပဲပယ်သွားတယ်နောက်ဆုံးယန္နာဖြစ်ပြီဆိုရင်ရတ္တမတ်ဖြစ်ပြီဆိုတဲ့တိုင်ကိလေသာအလုံးကိုတတ်ပြီးတဲ့အတွက်ယန္နာရှင်ရဲ့ဒီမှာကိလေသာတွေကင်းသွားပြီတဲ့ကိလေသာတွေကင်းနေဆိုတော့လေယာမီဟာပေါင်းနေပါလိရှင်းသွားပြီဆိုတော့ဘုန်းကြီးတို့ဒီနေရာမှာမီဩဇာတဖြည်းဖြည်းကောင်းလာတော့တာပေါင်းနေရှုပ်နေမီဩဇာဆိုတာမရှိနိုင်ဘူးပေါ့ဒီလိုပဲယန္နာတန်တန်မှာကိလေသာတွေကင်းပြီဆိုတော့သီလသမာဓိပညာဆိုတော့မီဩဇာတွေရောက်လာတာအဲ့တော့ဘုန်းကြီးတို့ဒီခေတ်မှာယန္နာတောင်းမှာယန္နာမဟုတ်တော့မှသီလသမာဓိပညာတွေရှိနေတာတော့မှသိကြည်နေစရာကောင်းပါတယ်အဲ့တော့ယန္နာဆိုတာကိရိတာတွေကင်းနေတဲ့ပုဂ္ဂိုလ်ပူဇော်ခံထိုက်တဲ့ပုဂ္ဂိုလ်တဲ့အရဟံဆိုတဲ့ပါဠိကနေအရဟံယဟန်ဆိုပြီးတော့ဒါမျိုးဖြစ်လာတယ်နောက်ပြီးတော့အရဟန္တယဟန္တပေါ့အဲ့တော့မြတ်စွာဘုရားဆိုတဲ့ယန္နာနဲ့ဘာထူးတယ်လဲဆိုတော့မြတ်စွာဘုရားလည်းပဲဟောဒီဘောဓိပင်အောက်ပါပဲဒုတိယတံဝေဇနိယဌာနဖြစ်တဲ့ဘောဓိပင်အောက်ပါပဲတရားကြီးကိုရပြီရတ္တမဉ္စမရတယ်ပေါ့ကိလေသာတွေကင်းသွားတယ်ယဟန္တာတွေလည်းပဲရတ္တမဉ္စရပြီတော့ကိလေသာတွေကင်းသွားတာ တိုင်းနဲ့ဘာထူးခြားချက်ရှိသလဲဆိုတော့ယဟန္တာတွေကကိလေသာပဲကင်းတယ်အတ္တမဉာဏ်ကိုပဲရတယ်တဲ့မြတ်စွာဘုရားကြတော့အတ္တမဉာဏ်ရတာနဲ့တပ္ပဏိတဉာဏ်တော်ကြီးကတခါတည်းရပြီးသားဖြစ်သွားတယ်ပါရမီတော်တွေကလေးတည်ခြင်းနဲ့ကဘာတသိသူများတဲ့အလုပ်ကိုလုပ်လို့သူများကောင်းကျိုးကိုပူဆောင်ရွက်ခဲ့တာဒါပါရမီလို့ခေါ်ပါတယ်အဲ့ဒီပါရမီကိုလေးနေခြင်းနဲ့ကဘာတသိလုပ်ခဲ့တော့အရတမဉဏ်ရတာနဲ့ဒီပြိုင်နဲ့တပ္ပဉ္စဉဏ်ကြီးပါပိုင်ဆိုင်သွားတယ်ဒါယဟန္တာနဲ့ထူးခြားချက်ပါအဲ့တော့ပုထုဇဉ်ကကိရိတာတွေပြည့်နေတယ်ယဟန္တာကကိရိတာတွေကင်းပြီးတော့တိရသမာဓိပညာတွေပြည့်ဝတယ်မြတ်စွာဘုရားကြတော့ဒီကိရိတာကင်းတဲ့အပြင်အရတမဉဏ်ရတာနဲ့ဒီပြိုင်နဲ့တပ္ပဉ္စဉဏ်ကြီးပါပိုင်ဆိုင်သွားတယ်အဲ့တော့မင်းစရာတခုရှိတယ်ပေါ့ယဟန္တာတွေလည်းပဲကိလေသာကင်းတယ်မြတ်စွာဘုရားလည်းပဲကိလေသာကင်းတယ်အဲ့တော့ဘယ်လိုထူးခြားချက်ရှိတယ်လဲဆိုတော့ဣတိပိအိနာဇကာရဏေနတထောင်ငါးရာကိလေသာတို့ဝါဒနာတလေထုံဝိမြမငွေမရိပ်ဝင်ဝင်ဖိတ်တူတဲ့မြတ်စွာဘုရားရဲ့တန်ဖိုးကြတော့ကိလေသာတွေကလုံးဝကိုကင်းစင်သွားတာဝါဒနာထုံတောင်းမရှိတော့ဘူးဘုန်းကြီးတို့ဥပမာအပြင်အရက်ထဲတဲ့ပလင်းပေါ့အရက်ပလင်းကိုအရက်ပြည့်ထဲလိုက်သွန်ပြလိုက်တွန်ပြလိုက်တဲ့ကရက်ရှိသေးသလားလို့မင်းလုံးဝမရှိတော့ဘူးထပ်တွန်လိုက်ခါပြလိုက်မရှိတော့ဘူးနမ်းကြည့်လိုက်ရက်နဲ့လည်းရှိသေးတာဒီလိုပဲယန္တာတွေကကိလေသာပုံနေလို့ဆိုပေမဲ့လို့အထုံငွေလေးလိုနည်းနည်းကျန်နေသေးတာမြတ်စွာဘုရားရဲ့အတ္တမကတော့ကိလေသာတွေကိုဝါဒနာနဲ့တကွလုံးဝကိုတက်ဖြတ်ပြလိုက်တော့အထုံငွေကိုမရှိတော့တာဘုန်းကြီးတို့ဘုရားရှင်တဲ့ကပြိရိနာဝိဇ္ဇမတိဆိုတာရှိခဲ့တယ်သူကယန္တာဖြစ်သွားတဲ့ကမှဘာလုပ်လဲဆိုတော့လူတွေလူကြီးဟေ့ဝတ္တလအယုတ်ကောင်မြို့သမီးတွေလည်းအယုတ်မှစသည်ဖြင့်အယုတ်ကောင်အယုတ်မှနဲ့ဒီလိုလိုက်ပြောတော့သူ့ကိုဆဲတယ်လေဘေးကချိန်ကြတော့မြတ်စွာဘုရားသွားလျှောက်တော့မြတ်စွာဘုရားကတပ္ပိညာဉာဏ်နဲ့ကြည့်ပြီးတော့ပြိလိဏဝိဇ္ဇမတိရဲ့ယန္တာဖြစ်သွားပြီတဲ့စိတ်ထားဒေါသစိတ်နဲ့ပြောတာမဟုတ်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူ့ဟာဘဝ900မှာဗျမနာမျိုးဆိုတဲ့ပုံသားမျိုးမှာဖြစ်ခဲ့တယ်တဲ့ဇာမျက်နဲ့မျိုးပေါ့သူတို့ကသူပြန်မာကြီးရဲ့ပါဇက်ကဖွာတာလို့တောင်းပါဒီနာကဖွာတာဆိုတာမျိုးဒီလိုတောင်းယူရှိပါတယ်အဲ့တော့သူတို့ကသူတို့ဘေရင်သုံးပုံနဲ့တက်တော့ပညာလာပဲလည်းပဲတက်မာနကလည်းပဲကြီးတော့အင်မတန်မှမြတ်တဲ့ဒီပုံသားမျိုးဗျမနာမျိုးမှာဘဝ900ဖြစ်ခဲ့ရတယ်ဘဝ900ဖြစ်တော့ဒီပညာကိုမှီပြီးတော့ဖြစ်တဲ့မာနသိကြောက်စရာကောင်းပါတယ်စီစဉ်ဥစ္စာကိုမှီဖြစ်တဲ့မာနကစီစဉ်ဥစ္စာဆိုတာမြဲတာမျိုးတနည်းမှန်ပြန်ကြသွားတာရုပ်လာလို့ဖြစ်တဲ့မန်ကလည်းပဲအငြင်းတိုင်းရုပ်ကလှနေတယ်မှာတနည်းအသက်ကြီးတော့အိုသွားတော့ဒီမန်ကကျသွားတာဟောဒီပညာမန်ကကြောက်စရာကောင်းတယ်တည်တဲ့အချိန်သူကပညာကြောက်တယ်လို့မရှိတော့မန်ကတင်းခံနေတတ်တယ်အဲ့ဒီလိုပဲပြိရိနာဝိဇ္ဇမတိဟာတဲ့ဘဝ900မှာပုံသားမျိုးမြင့်မြတ်တဲ့ဇန်မျိုးမှာဖြစ်ခဲ့တော့အင်မတန်မှမောင်းမှခဲ့တဲ့အခုယန္တာဖြစ်တာတော့လူတွေးလို့ရှိရင်ဝတ္တလအယုတ်ကောင်အယုတ်မှစသည်ဖြင့်အထုံလေးကြီးကျန်နေတာတဲ့ဒေါသစိတ်နဲ့ပြောတာမဟုတ်သူ့မှာဒေါသကြီးကင်းပြီးကိလေသာကြီးကင်းနေတော့တာလို့မြတ်စွာဘုရားကမိန့်ကြားလိုက်တယ်ပေါ့အဲ့တော့ဒါဘာကိုပြောလို့ရလဲဆိုတော့ယန္တာဒီမှာကိလေသာတော့ပုံနဲ့အထုံလေးဆိုနေနဲ့ကျန်နေခဲ့တာပဲမြတ်စွာဘုရားကြတော့အဲ့ဒီလိုအထုံလုံးမကျန်တော့ဝါဒနာနဲ့တကွာလုံးဝဖြတ်ပြလိုက်တယ်အရက်ပင်းထဲမှာရက်ထည့်ပြီးတော့အမြဲတမ်းဆေးကြောပြီးတော့အနန္တတိကင်းအောင်လှုပ်ထားတဲ့ပလင်းကိုဘာမှဝင်မကျန်တော့တာယန္တာတွေကြတော့ထည့်ပြီးတွန်းပြီးတော့ရက်တော်မရှိတော့ဘူးတို့တော့နည်းနည်းလေးညံနေတဲ့ပလင်းလိုပဲဒီလိုအထုံလေးတော့ကျန်နေတယ်ဆိုတာဒါထူးခြားချက်မြတ်စွာဘုရားနဲ့ယန္တာရှင်မြတ်တွေထူးခြားချက်ပဲဒါအရတမတ်ရတာချင်းလည်းပဲတူတယ်နောက်ပြီးတော့ကိလေသာတွေကြုံတာလည်းပဲတူတယ်၊ကင်းတာလည်းပဲတူတယ်။ဒီအချက်လေးသွားပြီးတော့ကြွားတယ်။မြတ်စွာဘုရားကဝါဒနာနဲ့တကွာပေတယ်။ယဟန္တာတွေကဝါဒနာကျင်တယ်။အဲ့တော့မြတ်စွာဘုရားရဲ့ဘုံဘောင်ဥဒကအရဟံဆိုလို့ရှိရင်အော်မြတ်စွာဘုရားဟာကိလေသာတွေလုံးဝကင်းပါလား။ဒီအရတမဉာဏ်ကိုဟောဒီဘောဓိပင်ချင်းမှာရတော်မူခဲ့တာပါလားလို့ဝမ်းမြောက်ဝမ်းသာနဲ့ရှစ်ခိုးနိုင်ရတယ်၊ပူဇော်နိုင်ရတယ်။ဒါမှလည်းပဲတရားတရားပူပြီးတော့ပြည့်သွားတယ်။ပညာတရားနဲ့ရှင်တဲ့တရားတရားဖြစ်သွားတယ်လို့ဒီလိုဆိုလိုပါတယ်။နောက်အရတမဉာဏ်ရလို့ရှိရင်ယန္တာတွေကတော့ရိုးရိုးပဲအရတမဉာဏ်ရကိလေသာကင်းသွားတယ်။မြတ်စွာဘုရားကတော့တပ္ပဉ္စဉဏ်ကြီးပါပိုင်ဆိုင်သွားတယ်တဲ့။အဲ့တော့တပ္ပဉ္စဉဏ်ဆိုတာဘာလဲဆိုတော့ဒီမြတ်စွာဘုရားဖျားဖြစ်တဲ့နေရာမှာတပ္ပဉ္စဉဏ်ကြီးပိုင်ဆိုင်တယ်ဆိုတော့ဒီတပ္ပဉ္စဉဏ်မှာစွမ်းအားသုံးချက်ရှိပါတယ်။သွားလုံးချက်ကဘာလဲဆိုတော့ဇာတိတပံပါဇာနာတိ သီယံမန္တမကြံရအောင်လုံးဝစုံလင်ကုန်မြင်တပ်ပညာတော်စွန့်သည်မြတ်စွာဘုရားရဲ့ဥမတူတဲ့ယန္နာပုဂ္ဂိုလ်တွေနဲ့ပိဿကဗုဒ္ဓတွေနဲ့မတူတဲ့စွန့်အားကသိစရာမှန်မမြကိုအလုံးသိတော်မူတဲ့ဉာဏ်ကိုလည်းပဲဒီဘောဓိပင်ချင်းမှာရခဲ့တာတဲ့ဒါကြောင့်ဘုရားလို့ခေါ်ရတာပါအဲ့တော့သိစရာမှန်မမြပါလဲဆိုတော့တပ္ပဉ္စံအစံမကားဖြင့်မြာပင်္ကာရဝိကာရနှင့်လက္ခဏာပင်ညေနိဗ္ဗာန်တဟုငါယတိယံညေရတံကိုတဲ့ဒီသိစရာမှန်မမြဆိုတာချုပ်လိုက်လို့ရှိရင်ပင်္ကာရတဲ့စိတ်စေတသိက်နိဗ္ဗာန်ရုပ်တည်းကိုလည်းမြတ်စွာဘုရားပိုင်ပိုင်ခြားခြားသိပြီကျမ်းနာတွေကမြတ်စွာဘုရားဟောမှပြန်သိရတယ်အဲ့တော့မြတ်စွာဘုရားကလူရဲ့စိတ်ကိုကြည့်လိုက်လို့ရှိရင်စိတ်ဆိုတာအာယုံကိုယူတတ်တဲ့သဘောကျန်စီတတ်တဲ့သဘောသိတတ်တဲ့သဘောအဲ့ဒီစိတ်နဲ့ရှင်နေတဲ့တရားတွေစိတ်ကိုချေလဲတဲ့တရားတွေကဖတ်တာဆိုတာတွေးကြည့်တဲ့သဘောဝေဒနာဆိုတာခံစားတတ်တဲ့သဘောလောဘဆိုတာလိုချင်တတ်တဲ့သဘောစသဖြင့်မြတ်စွာဘုရားကသူများတွေမသိတဲ့သိပ္ပံပညာရှင်တွေမခွဲခြားနိုင်တဲ့စိတ်ကိုပဲချေလဲပြီးတဲ့တရားတွေ52မျိုးခွဲခြားပြီးတော့ဟောခဲ့တယ်ဖတ်တာဆိုတာတွေးကြည့်တဲ့သဘောပါတယ်စိတ်မှာစိတ်ကဘယ်လိုတွေးကြည့်ကြလို့ဆိုဘုန်းကြီးတို့လူတယောက်တံမြာပြီးစားနေတယ်ဘေးရည်ကြည့်ပြီးတော့ဘေးရည်ကတော့ချိန်လာတာအဲ့ဒါဖတ်တာသဘောပဲတံမြာကြီးကိုယ်တိုင်ကြည့်တာတော့မဟုတ်ဘူးသူများစားတာကိုကြည့်ပြီးဘေးရည်ကတော့ချိန်တဲ့သဘောဖြစ်သွားတယ်တည်ရည်ကြာတာအဲ့ဒါဖတ်တာရဲ့သဘောဒါတွေကိုဖတ်တာလို့ခေါ်တယ်ဆိုရင်မြတ်စွာဘုရားကဒီသဘေညူတဲ့ဉာဏ်ကြီးအစွမ်းရတာတည်းပဲအဲ့ဒီလိုတရားသဘောအသေးစိတ်လေးတွေကိုတိသွားတာဒါမြတ်စွာဘုရားပဲသိပါတယ်ယဟန္တာပုဂ္ဂိုလ်ကြီးကတရားနာတော့ဖြစ်တယ်ဒါမျိုးမသိနိုင်ပါဘူးမြတ်စွာဘုရားတစ်ဆင့်ဟောမှပဲသိလို့ရပါတယ်နောက်ဝေဒနာဆိုလို့ချင်းခံစားတတ်တဲ့သဘောခံစားတယ်ဆိုတဲ့နေရာမှာလည်းပဲဘာတွေလို့ဆိုတော့ကောင်းတာကိုခံစားတာဒုက္ခဒေါမနတမကောင်းတာကိုခံစားတာဒုက္ခဒေါမနတအလဲလဲမတီးတဲ့ဥပိ္ပခငါးမျိုးခွဲခြားပြီးတော့မြတ်စွာဘုရားကအသေးစိတ်ဟောတယ်ဒါတွေကတော့တက္ကသိုလ်တို့ဒီထံမှာလေ့လာမှပူပြီးတော့သိရတယ်ပေါ့အဲ့တော့မြတ်စွာဘုရားသိစရာမှန်နေရသိတယ်ဆိုတဲ့နေရာမှာဒီသင်္ခါရတရားတွေကိုလည်းပဲသိတယ်စိတ်ကဘယ်လိုသဘောစိတ္တိတ်က50လုံးစိတ်ကိုဘယ်လိုချေလဲနေတယ်စိတ်ကခေါင်းဆောင်နေတဲ့သူ့ကိုချေလဲခံနေရတယ်စသည်ဖြင့်ဒီတရားသဘောတွေကိုသိတယ်ပေါ့နောက်ဝိကာရယလက္ခဏာယဝိကာရယ5ပါးလက္ခဏာယ4ပါးတင့်ညက်လူနဲ့ဗျမ္မာတတဝါအထက်မှာဆိုရင်ဗျမ္မာတွေနဲ့ပြီး6တက်ပြီးရှိသေးတယ်အောက်မှာဆိုလို့ရှိရင်လည်းပဲမြင်နေရတဲ့တိရစ္ဆာန်တွေမကဘူးငရေကြီးဟာလည်းပဲရှစ်ထက်ရှိတယ်သူကိုချမ်းရံနေကြတက်တက်တက်မှငရေငယ်ငါးတက်ရှိတယ်ဒီထဲမှာလည်းတက်တော်ဝါဒီပြည်နေတာပဲမြတ်စွာဘုရားဟောလို့တော့ဘုန်းကြီးတို့သိရဒီလိုပြည့်ညက်ကိုလည်းပဲသူများတကာလည်းပို့ပြီးတော့သိတော်မူလေတဲ့ဒါရီကတက်တဲ့ညက်ညာတော့အဆန်းပဲနောက်နိဗ္ဗာန်တက်နိဗ္ဗာန်ကိုလည်းပဲမြတ်စွာဘုရားပိုင်ပိုင်ခြားခြားကိုစပြီးတော့သိပြီးတော့သူများသိအောင်လုပ်ခဲ့ရတာဒါကြောင့်မို့ဒီငရေတဲ့တရားငါးပါးကိုသိစရာမှန်နေမြောက်ဆရာမကူပဲနဲ့သိတော်မူတာတက်တဲ့ညက်ညာဆွမ်းအဲ့ဒီဘောဓိပင်ရင်းမှာကိလေသာတွေကုန်တာနဲ့ဒီဉာဏ်ကိုရသွားတာပါနောက်ပြီးတော့ဗာလဲဆိုတော့ဒုတိယဆွမ်းမှာဒေတိတပံပြီးအတယံဒေတိတပံပြီးဟောတိုက်တဲ့တရားနည်းတွေကိုလည်းပဲပါဇာနာတိကြားပြင်ကောင်းစွာမတွေ့သိတော်မူပါသည်ဤတဲ့ဒေတိတရားများပြား၌ဟောတာဇဝေနိတွေတွေကိုခြေလေစုံလင်းအကုန်မြင်တပ်ပြန်ပြန်တော်စွမ်းသည်အဲ့သိထားတဲ့တရားတွေကိုလည်းပဲတရားဟောနည်းကိုလည်းပဲမြတ်စွာဘုရားတော်တော်သိတာဘာလို့လဲဆိုတော့ဘုန်းကြီးတို့ဓမ္မစကြာတရားဟောတယ်ဆိုလို့ရှိရင်လည်းပဲအစွန်းဖတ်နှစ်ပါးကာမတုခဏိကနုယောကတိတ်ပြီးတော့ကာမဂုဏ်နဲ့နေတာလဲစွန်းတစ်ပတ်ခုဘုန်းကြီးတို့တာဝတိတို့ရာဇဂျုံတို့ကြားကြရတဲ့ဂျိန်ဘုန်းကြီးတွေဆိုတာဝေါ်မောကြောက်ဒီလိုကျင့်ကြံခြင်းကိုအားထုတ်တာလည်းပဲအစွန်းတစ်ပတ်ဒီအစွန်းတစ်ပတ်ကိုရှောင်ပြီးတော့မစ္စိမပရိပရာမဂ္ဂင်7ပါးကိုလိုက်ကျင့်သုံးမှတရားရနိုင်တယ်ဆိုပြီးတော့တရားဟောနည်းတွေကိုခန္ဓာ5ပါးနဲ့ဆက်ပြီးတော့ဟောသိရင်ဟောတယ်ဒါကိုချက်ပြီးတော့အာယတန7ပါးနည်းနဲ့ဟောသိရင်ဟောတယ်အဲ့ဒါအကျယ်ချက်ပြီးဓာတ်7ပါးနဲ့ဟောနည်းရင်ဟောတယ်ဒါရီယဏ်ယုံယုံနဲ့2ပါးပဲရှိတော့မြတ်စွာဘုရားကအကျဉ်းကြိုက်တာလဲလက်ကြိုက်တာအကျယ်ကြိုက်တာဤမျိုးစုံနဲ့ဟောတတ်တာမြတ်စွာဘုရားမှာဟောတတ်ပါတယ်ဘုန်းကြီးတို့ရှင်သာရိပုတ္တရာပညာဉာဏ်အကြီးဆုံးပဲဒါရီမင်းတို့ရှင်သာရိပုတ္တရာဗရိန္ဒေရဲ့သားလေးကမ္မထံပြီးတဲ့အခါမှာဗရိန္ဒေရဲ့သားဆိုတော့ကောင်းတာလေးတွေကြိုက်မှသူအတုပတရားသွားပြီးတဲ့တရားမရမြတ်စွာဘုရားကတရားပေးလိုက်မှဗရိန္ဒေရဲ့သားတရားရရဟန္တာဖြစ်သွားပါတယ်အဲ့တော့ပညာကြီးကျယ်တဲ့ရှင်သာရိပုတ္တရာတောင်းမှတရားကြီးတွေတလောင်းမသိမြတ်စွာဘုရားဟောမှသိရတယ်ဒါကြောင့်မို့မြတ်စွာဘုရားကသိစရာမှန်တယ်များကိုလည်းပဲသိတယ်စွမ်းအားတပိဋကဉာဏ်ရဲ့အစွမ်းတကယ်သိထားတဲ့တရားကိုလည်းပဲတရားရှင်ကြီးအမျိုးမျိုးကိုသိတော်မူတဲ့စွမ်းအားဒါကြောင့်မို့လို့တတ္တဝါတွေကြွတန်းဝေကြတာ။နောက်ဆုံးတတိယစွမ်းအားကဘာလဲဆိုတော့ တတိယဆွမ်းကကြွထိုက်ကြပြီးမြဝေမီဤအင်းဒရီစရိုက်သူအကြိုက်ကိုနိုင်ကျုံစုံလင်ကုန်မြင်တပ်ပြင်းမြန်တော်စွမ်းသည်တတ္တဝါရဲ့စရိုက်ကိုသိတာပဲအာ तू ကလောဘစရိုက်ရှိတယ် तू ကဒေါသစရိုက်ရှိတယ် तू ကပညာစရိုက်ရှိတယ်သူ့ကိုဘာတရားဟောမှဘလို့နားလည်လည်နဲ့စသည်ဖြင့်အလိုလိုက်သိတယ်ရှင်သာရိပုတ္တရာကမသိပါဘူးဒါကြောင့်မြတ်စွာဘုရားတပ်ပညာဉာဏ်ရတယ်ဆိုတာတပ်ပညာဉာဏ်ရဲ့ဆွမ်းအားကိုပြောပါဆိုရင်သိစရာမှန်တယ်များကိုသိတယ်တရားဟောနည်းအသွေးသွေးကိုလည်းပဲသိတယ်တတ္တဝါတွေရဲ့လူစရိုက်ကြိုက်တယ်ဘာတရားဟောရင်ဘာရလိမ့်မယ်တတ္တဝါတွေရဲ့လူဆန္ဒကိုလည်းပဲကြိုတင်ပြီးတော့သိတယ်အဲ့ဒီဆွမ်းအားသုံးရရှိတာကိုတပ်ပညာဉာဏ်လို့ခေါ်ရပါတယ်အဲ့ဒီတပ်ပညာဉာဏ်ဟောဒီဘောဓိပင်အောင်မှာရတ္တမဉာဏ်ရတာနဲ့ဒီပဲမြတ်စွာဘုရားတခါတည်းရပြီးသားဖြစ်သွားတယ်အလိုလိုတော့ရတာမဟုတ်ဘူးလေးတင်ချင်းတဲ့ကဘာတသိသူတစ်ပါးရဲ့ကောင်းကျိုးတွေကိုလုံးဆောင်ခဲ့တဲ့ထိုက်ထိုက်တန်တန်ရတာဆိုပြီးတော့ဒီဘောဓိပင်အောင်မှာဒီလိုလေးကြည်ညိုလိုက်လို့ရှိရင်သိပြီးတော့တကယ်လည်းပဲဒါမြတ်စွာဘုရားပွင့်ခဲ့တဲ့နေရာဒီဉာဏ်ကိုလည်းတကယ်ရတယ်နဲ့သိပြီးတော့ဝမ်းသာစရာကောင်းပါတယ်ကြည်ညိုစရာကောင်းတယ်လို့ငါတို့လည်းပဲဒီသွားသုံးချက်ပြေဝမဟုတ်တော့မှတိထိုက်တမ်းနဲ့သိအောင်ကြိုးစားမယ်နောက်ပြီးတော့သူများကိုပြောတဲ့ကဘလူးနီနဲ့ခေါ်ရမလဲစသည်ဖြင့်ဒါတွေကိုလည်းပဲကြိုးစားမယ်နောက်ပြီးတော့သူများကိုဆက်ဆံတဲ့အခါမှာလည်းပဲသူကဘလူးပြောရင်ကြိုက်တယ်ဘလူးဟောမှကောင်းမယ်ဘလူးနီနဲ့သူတို့ကောင်းဖြစ်အောင်ငါလုပ်ပေးမယ်ဆိုဒါလေးတွေကြိုးစားပြီးတော့နီးမြှင်စိတ်တွေပေါက်သွားလို့ရှိရင်ဒါအမျက်ပဲပေါ့ဒါကြောင့်ဒီတပ်ပညာဉာဏ်ဆွမ်းသုံးမှသိပြီးတော့ကြည်ညိုစရာကောင်းပါတယ်အဲ့တော့မြတ်စွာဘုရားဒီတပ်ပညာဉာဏ်ဆွမ်းသုံးမှရပြီတဲ့အခါမှာဒီတိုင်းထိုင်နေသလားလို့နေတော့ဉာဏ်နာရီယာကိလေသာကင်းတဲ့ဓတမဉာဏ်ရတယ်။မြတ်စွာဘုရားလည်းပဲကိလေသာကင်းတဲ့ဓတမဉာဏ်ရတယ်။ဒါရင်မြတ်စွာဘုရားမှာအထုံဝါဒနာကင်းတယ်ပေါ့။နောက်တစ်ချက်သာရကမြတ်စွာဘုရားတပ်ပညာဉာဏ်ဆိုတဲ့အစွမ်းသုံးမှနဲ့ပြည့်စုံတဲ့ဉာဏ်တော်ကြီးကိုပိုင်ဆိုင်နေတယ်။ဒီပိုင်ဆိုင်တော့ဘာလို့လဲဆိုတော့ဉာဏ်တော်စွမ်းမကားဤသုံးပါးကြောင့်အများဝိနည်းကျွလွတ်စေဖို့မနေမနာတတော်အဖြစ်ကြီးမားလေးပြီ80ပြည့်၍ပရိနိဗ္ဗာန်စံတိတယောင်းသေယူဆောင်ဘုံဘောင်မာတို့တရားတည်းအဲ့တော့ဒုတိယဒီတံဝေဇနိယဌာနဘုရားဖြစ်တဲ့ဌာနနေဒီတပ်ပညာဉာဏ်ရပြီးတော့ငါဘုသူကျေးဇူးဆက်ပြီးတရားဟောရမယ်ကြည်လိုက်တဲ့အခါမှာအာလာရယတိလူဟာသိပြီးတော့နောက်ဆုံးမှာဉာဏ်မပြီးရောက်တော့ဒီဘုံဘောင်မာနန်းလေးရုပ်တည်းအဆုံးမရှိတော့တရားဟောလို့မရတော့ပင်စားဝတ်ပြီးငါဦးကိုကျေးဇူးဆက်မယ်ဆိုပြီးတော့မြတ်စွာဘုရားဗာရာဏစီမြို့နေမိဂရာကိုကြွပြီးတရားဟောတာအဲ့ဒီတရားဟောတဲ့နေရာတတိယသံဝေဇနိယဌာနတဲ့ဣဒာတရာကတောနုဒရံဓမ္မဆက်ကံဗုဒ္ဓေတိတိဘိက္ခဝေတတတာကုလဗုဒ္ဓတတတတာကုလဗုဒ္ဓတတတနိယံသံဝေဇနိယံဌာနအဲ့ဒီတတိယဘုန်းကြီးတို့ဓမ္မဆက်ကြံဟောတဲ့နေရာတတိယဓာဝါပဲတံဝေဇနိယဌာနဒီနေရာလေးပဲဖူးတိုက်တယ်ဘုန်းကြီးတို့လည်းပဲအဲ့ဒီပုံမှာဓမ္မဆက်ကြံရည်ရွတ်ခဲ့ဓမ္မေကစီရိနတ္တလက္ခဏသုတ်ဟောတဲ့နေရာမှာနတ္တလက္ခဏသုတ်တွေပူဇော်ခဲ့နောက်ပြီးတော့ယတ္တတုတ္တဟောတဲ့ပလင်နေရာကိုလည်းပဲဖူးမြော်ခဲ့ရတယ်ပေါ့ဒါရီယာဘာလဲဆိုတော့မြတ်စွာဘုရားတပ်ပညုတဉဏ်ဆွမ်းသုံးပါးကိုဒုတိယတံဝေဇနိယဌာနမှာရခဲ့ပြီးတော့ပထမဆုံးတရားကိုတုံးချပြီးတော့အကျိုးဆောင်တဲ့နေရာပဲဒါပထမဆုံးဝင်စားဝတ်ပြီးငါဦးနတ္တလက္ခဏသူဟောပြီးတော့ယဟန္တာဖြစ်သွားကြတယ်။ဓမ္မစက်ကြာကိုငါရဲ့စက်တိုက်ဟောပြီးတော့တရားပြလိုက်တဲ့အခါတောတဝဏီဖြစ်ကုန်ကြတယ်။ဒါသာသနာစပြုတဲ့နေရာတဲ့ဒီဌာနလည်းလေအင်မတန်မှကောင်းပါတယ်။ဒီနေရာကိုလည်းတရားတရားရှိတဲ့မြေသားမြေသမီးတွေရောက်တဲ့နယ်လို့မြတ်စွာဘုရားကဟောလို့ဖြစ်တယ်ပေါ့။ဒါတော့အချင်းကျုပ်တွေဟောကြတဲ့အချိန်လေးပဲစီတော့ပေါ့။နောက်ဒီလိုဟောတာလားဒီတိုင်းနဲ့ဟောတာလားဆိုတော့မဟုတ်ဘူးမြတ်စွာဘုရားနောက်ဆုံးမှာတာဝတိဇီတုံမှာ25ဝါနောက်ဆုံးမှာပရိနိဗ္ဗာန်စံဃာဤမှာဘုန်းကြီးတို့နောက်ဆုံးသံဝေဒနီယဌာနဘာလဲဆိုတော့ဣဒာတထာဂတောအနုပါတိဒေတာယနိဗ္ဗာန်ဓာတုယပရိနိဂုတောတိဘိက္ခဝေတတတာကုလဗုဒ္ဓတဓတနိယံသံဝေဇနီယဌာနစတုဒ္ဒဖြစ်တဲ့ဒီတံဝေဇနိယဌာနဆိုတာဘာလဲဆိုတော့မြတ်စွာဘုရားပြိဋိနိဗ္ဗာန်ဆန်တဲ့နေရာ။စောစောပြောသလိုမြတ်စွာဘုရားတပ္ပညုတဉာဏ်အစွမ်းဆုံးမှနဲ့ပြည့်စုံတဲ့တပ္ပညုတဉာဏ်ကြီးရပြီးတော့ပထမဆုံးတရားဟောတာကမိဂရာဝံတော်ပါရမတိမျိုးနဲ့6မိုင်မှဝေတဲ့မိဂရာဝံတော်ကိုဟောခဲ့တယ်ပေါ့။ဒီဟောလိုက်တဲ့အတွက်သာသနာမှာတန်ခါယရနာဆိုတာစတင်ပြီးပေါ်ပေါက်ခဲ့တဲ့နေရာ။ဒီတရားနာကိုလည်းတရားတရားရှိတဲ့မြေသားမြေသမီးသွားတင်ပါတယ်ဖူးတင်ပါတယ်တဲ့။တံဝေကလည်းပဲယူတင်တယ်တံဝေကယူပြီးတော့ကိုယ့်အတွက်လည်းအများကြီးအတွက်ပါရမီတွေလည်းပဲစတဲ့တူကိုကြိုးစားအထောက်ထိုက်တယ်လို့ဟောကြားတယ်
နောက်ဆုံးဌာနပရိနိဗ္ဗာန်ဆန်တဲ့နေရာပရိနိဗ္ဗာန်ဆန်တဲ့နေရာမှာလည်းဒီတိတမတော်ကမင်းရဲ့ဇီရီတီးပြီးတော့ဘုန်းကြီးတို့ရခိုင်ဆရာတော်ဦးသန္ဒရာမူနီနဲ့နာဂာရိကဓမ္မပါဠိရဲ့ကျေးဇူးကြောင့်ဒီဗုဒ္ဓဘရားရည်တွေဗုဒ္ဓဘာသာဝင်လက်ထက်ပြန်ရောက်ခုလည်းပဲကုတိနာယုံဆရာတော်ဆက်ဆက်ကဆရာတော်ဦးသန္ဒရာမူနီရဲ့စီမံနဲ့ခုချိန်မှာကုတိနာယုံမှာလည်းပဲပရိနိဗ္ဗာန်ဆန်တဲ့နေရာမှာဇီရီတော်ကြီးပြီးပြီးတော့အဲ့ဒီအချိန်မှာပရိနိဗ္ဗာန်ဆန်နဲ့ရောက်တော့ပူပေါင်းပြုပြီးတော့ပရိနိဗ္ဗာန်ဆန်နေတဲ့ရုပ်ွားတော်ကိုလည်းတည်ထားတယ်ဒီနေရာမှာမြတ်စွာဘုရားပရိနိဗ္ဗာန်ဆန်ခဲ့တာအဲ့တော့ဒီနေရာမှာဖူးတဲ့အခါမှာဘာလုပ်လဲဆိုတော့မြတ်စွာဘုရားတသမိညာဆန်သုံးပါးရပြီးတော့အေးအေးဆေးဆေးထိုင်နေဦးတမပတ်လေးဝင်စားပြီးတော့လူဒါနာလေးတွေလက်ခံပြီးတော့စိတ်စိတ်နဲ့မနေပါဘူးညံတော်စွာမကားဤသုံးပါးကြောင့်အများဝေနေကျွလွတ်စေဘူးရည်ရွယ်ချက်သိကောင်းလာတော့တတဝါတွေငါတသမိညာရလာတယ်သူတို့ကငါဒီတပ်ပညူတဲ့ဉာဏ်နဲ့သုံးချပြီးတော့တတဝါတွေကျွတ်လွတ်အောင်တရားဟောမယ်အဋ္ဌဉဏ်ပေးမယ်ငရဲ့ကြမယ်ဒီမလပုဂ္ဂိုလ်မျိုးကိုအကျွတ်တရားရတော့ဒီဘေးရရင်ကယ်တင်ပြီးတော့ဟောမယ်ဆိုရင်ဒီစိတ်ထားနဲ့မြတ်စွာဘုရားတရင်သုံးခဲ့ပါတယ်မနေမနာတတဝါဖြင့်ဉာဏ်တော်ဆုံးမှာဤသုံးပါးကြောင့်အများဝိနည်းကျွတ်လွတ်စေဖို့မနေမနာတတဝါဖြင့်ကြီးမားလေသည့်ရှစ်ဆယ်ပြည့်၍အဲ့တော့မြတ်စွာဘုရားတရားတွေဟောလိုက်တာဘလောက်ကြီးဘယ်ရွယ်ကြီးဟောတော်ဆိုတော့တတော်80ဝါတော်45ပရိနိဗ္ဗာန်ဆန်တဲ့ညောင်ဆောင်ရောက်တဲ့အထိသူဗဒပရိပိုက်ကိုဟောတယ်စောစောကဘုန်းကြီးကျွတ်တယ်ဒီတန်ဝေသတိယတုတ်တန်ဆိုတာလည်းပဲအဲ့ဒီပရိနိဗ္ဗာန်ဆန်ကနီးနိုင်တိုင်းတို့မှာဟောကြားခဲ့တဲ့တုတ်တန်ဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားအသက်80ပြည့်တဲ့အထိအများကျိုးကိုပဲဆောင်ရွက်သွားတယ်ဒါရီဘုန်းကြီးတို့နေတိနေနေကြည့်တင်တို့လည်းပဲငါဘုရားဒီလိုလက်တွေ့ဆောင်ရွက်ပြတယ်လို့တင်တို့လည်းပဲစွာရှိမြတ်သူများကျို့ကိုကျို့နှမျိုးလုံးကိုဆောင်ရွက်ကြလို့ဒီပရိနိဗ္ဗာန်ဆန်နေတဲ့ရုပ်ပွားတော်ကြီးကမိမ့်တယ်လို့ဒီလိုခံစားကြည့်လိုက်လို့ရှိရင်မိမိတို့ဘုရားဘာသာဝင်နေရာလည်းပဲကဘာမှာသူများကျို့ကျေးဇူးပြုပြီးတော့ပါရမီဖြစ်တဲ့ပုဂ္ဂိုလ်ထိတ်တန့်ရောက်သွားမှာပဲဒီလိုမှမဟုတ်ဘဲနဲ့ငါအတွက်ငါမိသားစုအတွက်ဒါလောက်ကလေးနဲ့ကြွက်ကြည့်နေလို့ကတော့ဘုရားဘာသာထိတ်တန့်မရောက်ရောက်မြတ်စွာဘုရားရဲ့ဆန္ဒမြတ်စွာဘုရားလက်တွေ့လုပ်ကြတာနဲ့လည်းမကြိုက်ဘူးဆိုတော့ဘုန်းကြီးတို့ဒီလိုစိတ်ထဲအာရုံပြုမိပြီပေါ့ဉာဏ်တော်သောမာဤသုံးပါးကြောင့်အများဝိနည်းကျွလွတ်စေဖို့မနေမနာတတော်အားဖြင့်ကြီးမားလေသည့်80ပြည့်၍ပရိနိဗ္ဗာန်ဆန်တဲ့တောင်တေယုကြောင့်ဘုံကောင်ငါတို့ဖျားသည်တဲ့အဲ့ပရိနိဗ္ဗာန်ဆန်ကနေမှာသူပ္ပပရပိုက်ကြီးရဲ့မြတ်စွာဘုရားပရိနိဗ္ဗာန်ဆန်တော့မှာတဲ့ဆိုပြီးရေကြီးတုပ်ပြရောက်လာရှင်အနန္ဒာလည်းပဲဒီတိဋ္ဌိတွေကမြတ်စွာဘုရားနှင်းစဲမှာပဲဆိုပြီးဝင်ခွင့်မပေးတော့မြတ်စွာဘုရားဝင်ခွင့်ပေးလိုက်ပါဆိုတော့မြတ်စွာဘုရားကိုခုပြီးတော့မြတ်စွာဘုရားတရားဟောလိုက်တယ်အဲ့ပရိနိဗ္ဗာန်ဆန်ကနေမှာဟောလိုက်တာတည်းပဲအဲ့ဒီသူပ္ပပရပိုက်နောက်ဆုံးရဟန္တာဖြစ်သွားပါတယ်နောက်ဆုံးမြတ်စွာဘုရားပရိနိဗ္ဗာန်ဆန်ကနေမှာတမပတ်ဝင်စားကြတယ်ဟန္တာဒာနိဘိကဝေအာမန္တယာမိယောဝရယမသင်္ခါရအတ္တမာဒီနကံပါတိတာနောက်ဆုံးသာဒီစကားလေးမိနော်ဘုရားဆရာအတ္တမာပတ်တိဝင်စားပြီးပရိနိဗ္ဗာန်ဆံသွားပါအဲ့ဒီဌာနကိုလည်းပဲဘုန်းကြီးတို့ညိုသားမျိုးသမီးတွေရောက်တဲ့နောက်ဆုံးစကားလည်းပဲအတ္တမာဒီနကံပါတိတာဘာလို့လို့တတိတရားလေးနဲ့လို့တတိတရားနဲ့လို့အာဟုတုမဝင်တော့ဘူးတဲ့တရားထိုင်မှာတတိဆိုတာလိုတာမဟုတ်ပါဘူးဒါနလူတွေလည်းပဲတတိအာဟုတုမဝင်အောင်စောင့်ရှောက်ရပါဘူးသီလထိုင်တဲ့ဉာဏ်မှာလည်းပဲကိုကိုကိုမြောက်ချင်တဲ့စိတ်သူများကိုနှင်းရင်တဲ့စိတ်ဒီစိတ်တွေမျိုးတတိတရားထားရပါတယ်နောက်ဆုံးသာသနာပြုတဲ့စီးပွားရေးလို့တတိနဲ့လို့လို့ရှိရင်ကုသိုလ်ဆိုတာဖြစ်တာအဲ့တော့မြတ်စွာဘုရားကတက်နိုင်လို့ရှိရင်တော့နောက်ဆုံးမှာဝိပဿနာရရှိပြီးတော့တတိနဲ့ပြည့်စုံအောင်ကြိုးစားကြပါလို့နောက်ဆုံးမိန့်တော်ပြီးတော့ပရိနိဗ္ဗာန်ဆံသွားပါပါဆိုတော့ဘုန်းကြီးဟောမဲ့ဆရာတကာဆက်ဆံရေးလည်းချိန်မရှိတော့မဟောတော့ဘူးနော်ဒီတန်ဝေသတိရလေးဌာနအကျဉ်းဟောမယ်ဆိုပြီးတော့နည်းနည်းလေးကျဲသွားတော့ပြီးသွားပြီအဲ့တော့ဒီလိုပဲမြတ်စွာဘုရားကိုပရိနိဗ္ဗာန်ဆံတဲ့ပုံကိုမြင်ပြီးတော့တတ်တော်80တိအများကြီးကိုဆောင်ရွက်ခဲ့တယ်လို့မင်းတို့လည်းပဲဒီလိုဆောင်ရွက်ကြလို့မြတ်စွာဘုရားမိန့်တော်မူတဲ့အမှုအာယုပြုပြီးတော့သာသနာတော်နဲ့လောကကျိုးမှာတို့ဆောင်ရွက်မယ်ပါရမီတွေဖြည့်မယ်ဒီလိုပါရမီတွေဖြည့်ရင်တရားကျူစာအထုံးနဲ့နောက်ဆုံးမှာမဖို့နိဗ္ဗာန်ကိုမျက်မှောက်ပြုအောင်ကြိုးစားမယ်ဆိုတဲ့စိတ်တွေနဲ့ဒါနသီလဘာဝနာများကိုကြိုးစားနိုင်ကြပါစေတည်းဒါနသီလဘာဝနာများကိုအဲ့ဒီလိုသူတော်ကောင်းစိတ်တည်းနဲ့ကြိုးစားပြီးတကလာပါရမီတွေရည်နံပြီးတော့နောက်ဆုံးမှာမဉဏ်ဖူဉဏ်ချင်းနိဗ္ဗာန်ကိုပြည့်ညွတ်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း